Welcome to the Voice of America in Burmese.
Mingla wa shin. Washington မြို့တော် VOA American အသံကနေ2020ပြည့်ဩဂုတ်လ3ရက်တင်းနာနေနေခင်အစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့ကိုဝင်းမျိုးကဖူးတွဲတင်ဆက်မှာပါ။ကိုရိုနာကပ်ရောဂါဘေးကြောင့်အလုပ်လက်မဲ့ဖြစ်ခဲ့ရတဲ့ American အလုပ်သမားတန်း30အတွက်ဘလောက်အတိုင်းအတာအကူအညီတွေထပ်ပေးမလဲဆိုတာသမရအင်ဂျူရောနဲ့ထိတ်တန်းဒီမိုကရက်အမတ်တွေဆက်ပြီးဆွေးနွေးနေပြီးတနည်းအနေနဲ့အထီတော့သဘောတူညီချက်မရသေးပါဘူး။အစိုးရအနေနဲ့အလုပ်လက်မဲ့အကျိုးခံစား권အရနေတဲ့ပြည်နယ်တွေထက်ထောက်ပံ့ကြေးဘလောက်အထိပေးမလဲဆိုတာအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့ဗဏ္ဍာရေးဝန်ကြီးစတီဗင်မနူချင်းတို့ ABC ရုပ်သံ This Week အစီအစဉ်ကနေအပြန်အလှန်ဝေဖန်ပြောဆိုခဲ့ကြပါတယ်။အလုံးလက်မဲ့တွေကိုတပတ်ဒေါ်လာ600အကျိုးခံစား권အပိုဆောင်ပေးတဲ့အစီအစဉ်တီးခဲ့တဲ့တောက်ကြနေ့ကကုန်ဆုံးသွားပါပြီ။ဒီထောက်ပံ့ကြေးကို2020ပြည့်နှစ်ကုန်အထိအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့ဒီမိုကရက်တွေကဆက်ပြီးပေးချင်ပါတယ်။သမ္မတထရန့်အစိုးရကတော့အပိုဆောင်ပေးနေတဲ့ထောက်ပံ့ကြေးကိုတပတ်ဒေါ်လာ600အစား200အထိ short ချပြီးCOVID-19 ရောဂါကြောင့်အလုံးလက်မဲ့ဖြစ်သူတွေကိုအလုံးလက်မဲ့မဖြစ်ခင်ရခဲ့တဲ့လစာရဲ့80ရာခိုင်နှုန်းထောက်ပံ့မှုအဆိုပြုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ထောက်ပံ့ရေးအသုံးစရိတ်ဥပဒေမူကြမ်းအသစ်မှာဒေါ်လာ3ထရီလျံ3ဆွဲရေးဒီမိုကရက်တွေကအဆိုပြုထားပြီး Republican ဘက်တွေကတော့1ထရီလျံသာ3ဆွဲဖို့ပြောဆိုရင်းကွဲလွဲချက်တွေကိုညှိနှိုင်းနေကြတာဖြစ်ပါတယ်။COVID-19 ကာကွယ်ဆေးကိုခွဲတန်းတဲ့ကနအူးစထိုးမဲ့အစီအစဉ်အတွက်ညွှန်ကြားချက်မူကြမ်းတချို့နောက်လနောက်ပိုင်းမှာထွက်လာလိမ့်မယ်လို့ American ပြည်ထောင်စုကျန်းမာရေးအာဏာပိုင်တွေကမျှော်လင့်ထားပါတယ်။ဒါပေမဲ့လည်းဘသူတွေကိုကာကွယ်ဆေးစပြီးထိုးပေးမယ်ဆိုတာကိုတော့ခက်ခက်ခဲခဲဆုံးဖြတ်ရဖို့ရှိပါတယ်။လူတိုင်းကသူတို့ရဲ့ဆုံးဖြတ်ချက်ကိုကြိုက်ဖို့မရှိဘူးလို့ American ကျန်းမာရေး Institute ရဲ့ညွှန်ကြားမှု Francis Collins ကပြောပါတယ်။ဦးစားပေးအစီအစဉ်တွေနဲ့ပတ်သက်လို့အစိုးရအကြံပေးအဖွဲ့နှစ်ဖွဲ့ကငင်းခုန်ဆွေးနွေးနေကြဆဲရှိပါတယ်။ကျမကြီးလုပ်သားတွေနဲ့အခြားမရှိမဖြစ်လိုအပ်တဲ့ဝန်ထမ်းတွေမဖြစ်မနေပါဝင်ဖို့မျှော်လင့်ထားပေမဲ့ဘသူတွေကပိုးပြီးမရှိမဖြစ်လိုအပ်နေတယ်လဲဆိုတဲ့မေးခွန်းရှိနေပါတယ်။ဒါအပြင်တက်ကြီးရွယ်ဦးအရွယ်တွေလိုရောဂါကူးစက်ခံရမှုအများဆုံးသူတွေကိုလည်းဦးစားပေးအဖြစ်ထည့်သွင်းထားပေမဲ့ဒီကိုဗစ်ကာဝယ်ဆေးဟာအသက်ကြီးသူတွေနဲ့အသက်ငယ်သူတွေမှာအများအတန်းထိရောက်မှုရှိမနေပါဘူး။COVID-19 ကပ်ရောဂါကာလနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးမှာအချိန်မြင့်ကြိုးပမ်းသွားမယ်လို့အီရန်နဲ့ UAE အားရက်ဆော်ပွားများပြည်ထောင်စုတို့ရဲ့နိုင်ငံသားရေးဝန်ကြီးတွေကတနင်္ဂနွေနေ့ကသဘောတူခဲ့ကြပါတယ်။မွတ်စလင်အစ်အားလက်ရဲ့အတွက်ဝန်ကြီးနှစ်ဦးနှုတ်ခွန်းဆက်စကားတွေကိုဗီဒီယိုကွန်ဖရင့်ကနေပြောကြားကြတဲ့အထက်မှာ UAE နိုင်ငံသားရေးဝန်ကြီးရှေ့ခ်အဗ်ဒူလာဘင်ဇာယက်အယ်နျာယန်ကနိုင်ငံပူးပေါင်းဆောင်ရွက်မှုအားကောင်းစေတာဟာကိုရိုနာဗိုင်းရပ်စ်ကိုကင်တွဲဖြေရှင်းတဲ့နေရာမှာအရေးကြီးကြောင်းအီရန်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်။ဗီဒီယိုကွန်ဖရင့်မှာ COVID-19 ကိစ္စတွေမှာနှစ်နိုင်ငံဆက်ဆံရေးဒေတာရင်းနဲ့ကမ္ဘာလုံးဆိုင်ရာအခြေအနေတွေအတွက်အလွန်ထိရောက်ပြီးဖွံ့ဖွဲ့လင်းလင်းရင်းရင်းနှီးနှီးဆွေးနွေးခဲ့ကြကြောင်းအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကသူ့ရဲ့ Twitter အကောင့်မှာရေးထားပါတယ်။အထူးသဖြင့်ရှေ့လာမယ့်အနာဂတ်မှာဒေတာရင်းရဆိုင်ရမယ့်ပုံမပြင်းထန်တဲ့စိန်ခေါ်မှုတွေရွေးချယ်မှုတွေနဲ့ပတ်သက်လို့နှစ်နိုင်ငံဆွေးနွေးပွဲတွေဆက်ပြီးလုပ်ဖို့သဘောတူညီခဲ့ကြတယ်လို့လည်းဆိုပါရယ် American ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာစနေနေ့ညကဆန္ဒပြပွဲတွေအတွင်းဥပဒေမဲ့လူစုလူဝေးပြုလုပ်ခဲ့ကြတယ်လို့ Portland ရဲဌာနကသတ်မှတ်ကြေညာခဲ့ပါရယ် Portland မြို့အရှေ့မြောက်ပိုင်းရဲကန်တဲ့နေမြေအပြင်ဘက်မှာဆန္ဒပြသူတွေစုဝေးပြီးရဲတွေကိုပလင်းတွေနဲ့ပစ်ပေါက်ခဲ့တယ်လို့အားပြင်းနဲ့လေဆာမီးတွေနဲ့ချိန်ထိုးခဲ့တယ်လို့ရဲတွေကပြောပါတယ်။ Oregon ပြည်နယ်မှာ Federal ရဲတပ်ဖွဲ့တွေရှော့ချဖို့သမ္မတ Donald Trump အစိုးရကြီးခဲ့တဲ့အပတ်သဘောတူခဲ့ပြီး၃ရက်အကြာစနေနေ့က Portland မြို့မှာပြုလုပ်ခဲ့တဲ့ဆန္ဒပြပွဲမှာလူမဲတွေရဲ့အသက်တွေကိုလည်းတန်းတူတန်ဖိုးထားဖို့တောင်းဆိုနေတဲ့ Black Lives Matter လှုပ်ရှားမှုကိုပြန်ပြီးအဓိကအာရုံစိုက်ဖို့တက်ကြွလှုပ်ရှားသူတွေနဲ့ Oregon အရာရှိတွေကတိုက်တွန်းခဲ့ကြပါတယ်။မြို့ရင်းနေရာအနှံ့မှာဆန္ဒပြသူတွေစုဝေးခဲ့ကြပြီးဟောပြောပွဲတွေကိုနားထောင်ခဲ့ကြသလိုတရားရေးဌာနအဆောက်အုံနဲ့ Mark O. Hatfield တရားရုံးကိုချီတက်ခဲ့ကြပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ညဒိုင်းနိုမီတာ40 kHz 9.33 ည 52 kHz 58.5 နဲ့ဒိုင်နိုမီတာ190 kHz 105.5တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ဝင်းမေပါခင်ဗျာတနင်္လာနေ့မနက်ခင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးကြောပြနေပါတယ်ဟောင်ကောင်မှာမျိုးသားလူချုံရေးဥပဒေကိုတုံ့ပြန်ဒီမိုကရေစီရေလှှရှားသူတွေကိုဆက်လက်နှိမ်နင်းလာရမှာအခုတော့အမေရိကန်နိုင်ငံသားသူပါဝင်လက်ရှိနိုင်ငံခြားမှာနေနေတဲ့တက်ကြွသူ6ဦးကိုပါဖမ်းမိတယ်ထည့်လိုက်ပါပြီအမေရိကန်နိုင်ငံသားဆမ်မြူအယ်ချူကဒီဥပဒေသေးအောင်မှာဖမ်းမိဝရန်ထုတ်ခံထားရတဲ့ဒီမိုကရေစီရေတက်ကြွသူ6ဦးထဲမှာသူလည်းပါဝင်မဲ့ဟောင်ကောင်ဒီမိုကရေစီရေအတွက်တိုက်ပွဲဝင်နေတာကိုတော့ရက်ဆိုင်မှာမဟုတ်ဘူးလို့ VOA ကိုပြောလိုက်ပါတယ်တရုတ်နိုင်ငံတော်ရုပ်မြင့်သံကြားဌာနဆိုရဟောင်ကောင်ကနေအမေရိကန်ကိုနှစ်ပေါင်း30ကြာရွှေ့ပြောင်းနေထိုင်လာခဲ့တဲ့ချူနဲ့ဟောင်ကောင်ကနေနိုင်ငံရေးကြောင့်ထပ်ပြေးနေတဲ့အခြားဟောင်ကောင်သား၅ဦးတို့ကိုနိုင်ငံတော်လုံခြုံရေးအတွက်အန္တရာယ်ရှိတဲ့ခွဲထွက်ရေးလှုံ့ဆော်မှုနဲ့နိုင်ငံခြားအင်အားစုတွေနဲ့ပူးပေါင်းမှုကြံစည်မှုတွေနဲ့ရဲကအလိုရှိနေတယ်လို့ဆိုထားပါဗျ။အသက်42နှစ်အရွယ်ချူဟာဟောင်ကောင်ဒီမိုကရေစီထိခိုက်ကျဆင်းလာရတာအတွက်အမေရိကန်ဆိုရအနေနဲ့တရုတ်ဘော်အရေးယူပေးဖို့စီရင်လှုံ့ဆော်နေတဲ့ဝါရှင်တန်ခြေစိုက်ဟောင်ကောင်ဒီမိုကရေစီအဖွဲ့ထူထောင်သူနဲ့စီမံခန့်ခွဲညွှန်ကြားမှုဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့ပေါက်ဆုံးဖို့ဘေးမကင်းတဲ့အရက်ပုံးရောင်းချမှုနဲ့ဆက်ဆက်ပြီးလူ200,000ကျော်ကိုရဲကဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ဝင်နဲ့အာဏာပိုင်တချို့ကလည်းယာရုကရက်ဆိုင်ထားပါတယ်။ဒီရက်ပုံးတောက်တာကြောင့်လူ80ကျော်သေဆုံးခဲ့ရပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းပန်ဂျက်ပြည်နယ်မှာတရားမဝင်ရက်တောက်တာကြောင့်လူပေါင်းအနည်းဆုံး86ဦးထိသေဆုံးခဲ့ရပြီးပြီးခဲ့တဲ့ဗတ်ထဲကစစ်ဆေးမှုတွေလုပ်ခဲ့ရမှာမလေးကတော့ဒီတရားမဝင်အရက်ချက်နေရာပေါင်း30ကျော်ကိုဝင်စီကအခုလိုဖမ်းဆီးခဲ့တာလို့အိန္ဒိယရာရှိသူကဆိုပါတယ်။ဒါအပြင်ရဲ6ဦးနဲ့ခြားရာရှိ9ဦးကိုလည်းဒီအစိတ်ဖြစ်စေတဲ့ရက်တွေရောင်းချမှုမတားမြစ်နိုင်ခဲ့တဲ့အပေါ်တာဝန်ကရက်ဆိုင်ထားလိုက်ပြီးတရားရေးဘက်ကလည်းစစ်ဆေးမှုတွေကိုခရိုင်တုံးမှုမှာဆက်လက်လှုပ်ဆောင်နေပါတယ်။အိန္ဒိယနိုင်ငံမှာစင်ရသားတွေအနေနဲ့တရားဝင်လိုင်စင်ရအစိုးရဆိုင်တွေကရက်ကဈေးကြီးတာမို့ဈေးသက်သာတဲ့အခုလိုဒေသခံတွေချက်တဲ့တရားမဝင်ရက်တွေကိုသောက်သုံးနေရှိပါတယ်။အခုလိုနိုင်ငံကြောက်ပိုင်းမှာမဖြစ်ခင်ပေါ့ကြာနေတုန်းကပဲနိုင်ငံတောင်ဘက်ကအန်ဒရာပရဒက်စ်ပြည်နယ်မှာလည်းကိုရိုနာဗိုင်းရပ်စ်ဆိုင်ရာလော့ဒေါင်းချအသွာလာကန့်သတ်ထားပြီးအရက်ရောင်းချမှုကန့်သတ်ထားချိန်မှာလူ9ဦးဟာအရက်ပြန်ပါတဲ့လက်သေးရည်ဟန်းကျဲတောက်ပြီးသေဆုံးခဲ့ပါသေးတယ်။မနှစ်တုန်းကတော့အိန္ဒိယနိုင်ငံနောက်ကြောက်ပိုင်းအာတန်ပြည်နယ်မှာအခုလိုအစိတ်ဖြစ်စေတဲ့ရက်တောက်သွုံးမှုနှစ်ချိန်တည်းမှာလူပေါင်းအနည်းဆုံး133ဦးသေဆုံးခဲ့ရပါသေးတယ်ခင်ဗျာ။အမေရိကန်မှာတော့မရိန်းတပ်သား9ဦးနဲ့ဒဏ်ရာရသင်္ဘောသားတို့ကယ်လီဖိုးနီးယားကမ်းခြေအပြင်ဘက်မှာပျောက်ဆုံးနေတာအတွက်ရှာဖွေမှုတွေအဆုံးသတ်လိုက်ပြီး10ဦးလုံးသေဆုံးသွားနိုင်ခြေရှိနေပါတယ်။ MEU လို့တော်ခေါ်တဲ့အမေရိကန်ရေတပ်စစ်သားရှာဖွေတပ်အမှတ်15ကတမူးခရစ်စတိုဖာဘရွန်စီကဒီရှာဖွေကယ်ဆယ်ရေးလုပ်ငန်းကြီးကိုတကယ်ကိုစိတ်ထိခိုက်ကြေကွဲစွာနဲ့ပဲအဆုံးသတ်လိုက်ရပါတယ်လို့မနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။မရိန်းတပ်သား15ဦးနဲ့သင်္ဘောသား2ဦးတို့ဟာစတာရင်းနေတုန်းကကယ်လီဖိုးနီးယားတောင်ပိုင်းဆန်ကလီမန်တီချွန်းမှာကမ်းခြေရေပြင်ပပုံမှန်လေးချင်ရေလုံနေတုန်းသူတို့မောင်းလာတဲ့ကမ်းတက်တက်ခိုင်းလေရင်မတော်တဆနှင်းမြုပ်ပြီးအခုလိုပျောက်ဆုံးခဲ့ကြတာပါကြီးမားပြင်းထန်တဲ့ဒီရှာဖွေကယ်ဆယ်ရေးထဲမှာဘရင်တသာ10ဦးကိုကယ်တင်နိုင်ခဲ့ပြီး2ဦးကတော့သေဆုံးတာတွေ့ခဲ့ရတာ2ဦးကတော့နီးတရဆေးရုံမှာအရေးပေါ်အခြေအနေနဲ့ကုသမှုခံယူနေရပါတယ်တမှုဘရွန်စီကပဲပြန်လည်ရှာဖွေရေးလုပ်ငန်းစဉ်ထပ်လုပ်ဖို့ရှိရင်လဲသူရဲ့ရဲဘော်ရဲဘက်မရင်းတပ်သားတွေနဲ့သင်္ဘောသားရှာဖွေမှုကိုမရမကဆက်ချိုးပန်းလွှတ်ဆောင်သွားမယ်လို့ပြောခဲ့ပါတယ်ခင်ဗျ SpaceX အာကာသယာဉ်ကိုဂျိုပက်လန်နဲ့ပထမဆုံးမောင်းနှင်ခဲ့တဲ့အာကာသယာဉ်မှုတွေနှစ်ပေါင်း45နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ပင်လယ်ရေထဲပြန်ဆင်းသက်နိုင်ခဲ့ပါတယ်ပထမဆုံးပုဂ္ဂလိကအာကာသယာဉ်တွေထုတ်တဲ့ Elon Musk ကုမ္ပဏီကဒီ SpaceX ယာဉ်ကိုထူးထူးခြားခြားစတင်ခဲ့တဲ့ဒီဆက်သက်ခီးစဉ်ဟာနှစ်လကြာနေခဲ့ပြီးမက္ကဆီကိုပင်လယ်အော်မှာပထမဆုံးအကြိမ်ဖြစ်မနေ့တနင်္ဂနွေနေ့လယ်ကကောင်းမွန်စွာဆက်တက်နိုင်ခဲ့တာပါ Isarius အဖူမုန်တိုင်းကြောင့်လေတိုင်းစထန်နေတဲ့ Florida ပြည်နယ်ရဲ့ Atlantic ကမ်းခြေနဲ့မတူပဲလိုင်းလေငြိမ်သက်နေတဲ့ Florida နယ်စပ်ချက်ရှာဆုံးနေပြီက Pensacola ကမ်းခြေနားမှာအခုလိုဆက်တက်နိုင်ခဲ့တာပါဒီအာကာသယာဉ်မှူးဂျော့ခါလီနဲ့ Bob Benskin တို့ဟာနိုင်ငံတကာအာကာသစခန်းကနေစနေနေ့ညပိုင်းကစထွက်ခွာလာခဲ့ကြတာပါသူတို့ကလေးငယ်တွေကအမြင့်မားဆုံးနဲ့တောက်ပြောက်ဆုံးဖြစ်အောင်လုပ်ပါလို့တိုက်တွန်းထားပြီးကြံတွေးဖို့မအောင်နိုင်တော့ပါဘူးလို့ပြောရတဲ့အသံစင်းခွေတွေကိုနားထောင်ကအိယာနိုထပြီးဒီအပြန်ခီးကိုစမ်းသက်ရင်းနဲ့ခက်ချမ်းချမ်းခီးနေကအခုလိုချောချောမောမောပြန်ရောက်လာခဲ့ကြပါခင်ဗျာ တနင်္လာနေ့မနက်ခင်းသတင်းတွေကိုမဲ့အင်ဂျင်နိုင်တဲ့ကျွန်တော်ဝင်းမင်းတွေ့ပြခဲ့တာပါအခုချိန်ကစပြီးစိတ်ဝင်စားစရာသတင်းပေးဖို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနှาศင်ရတော့မှာပါခင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာကိုဗစ်ကာယောဂါကြောင့်မြန်မာအပါဝင်အရှိတောင်အာရှနိုင်ငံတွေဟာလူမှုစီးပွားအကျတ်တဲကြီးကိုရင်ဆိုင်လာရပွဲရှိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကသတိပေးပြောကြားလိုက်တဲ့အကြောင်းကိုတင်ပြခြင်းပါတယ်ကမ္ဘာနိုင်ငံတွေရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်အထူးသဖြင့်အရှိတောင်အာရှနိုင်ငံတွေဟာဒီကာယောဂါရဲ့ချင်းချောက်မှုကိုခံရပြီးအဲ့ဒီဒေသတွေမှာရှိကြတဲ့အလို့လို့နေသူတန်း220နီးပါးရဲ့နေစဉ်စားဝတ်နေရေးဘဝကိုထိခိုက်လာစေမှာဖြစ်တယ်လို့ပြီးခဲ့တဲ့ကြာသာပတင်းတွေထုတ်ပြန်တဲ့အရှိတောင်အာရှဒေသတွင်ကိုဗစ် -19 တက်ရောက်မှုအစီရင်ခံစာမှာကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကထည့်သွင်းပြောကြားသွားတာဖြစ်ပါတယ
် The current situation is leading to recession and social tensions leading several long running conflicts to stagnate
လက်ရှိအခြေအနေကစီးပွားရေးကျဆင်းမှုအလုပ်လက်မဲ့နဲ့လူမှုရေးကျင်းပမှုတွေဘက်ကိုဥတည်သွားစေမှာဖြစ်တဲ့အပြင်နိုင်ငံရေးလုပ်ငန်းစဉ်တွေပါရပ်တန့်ကုန်မှာဖြစ်တဲ့အတွက်အခြေအနေတွေပိုဆိုးလာစေမှာဖြစ်တယ်လို့သူကပြောသွားတာပါမြန်မာနိုင်ငံမှာလေကိုဗစ်ကြောင့်အထိနာလာနေတဲ့စီးပွားရေးကိုပြန်လည်ကူစားနိုင်ဖို့အစိုးရကချင်းငွေအစီအစဉ်တချို့နဲ့အတူကမ္ဘာ့ဘဏ် IMF တို့ကလည်းချင်းငွေအစီအစဉ်တွေလှုပ်ဆောင်နေတယ်ဆိုပေမဲ့လက်တွေ့မှာတော့စီးပွားရေးကဏ္ဍအများစုဟာတိတိတသားထိခိုက်နေရတယ်လို့ရန်ကုန်မြို့အခြေစိုက် Smartway Travel ကြီးသွားလုပ်ငန်းတာဝန်ခံကိုတန်းထွတ်အောင်ခေါ်အန်တိုနီအောင်က VOA ကိုပြောပါတယ်
ဒီချိန်မှာတော့အားလုံးကတော့ကျွန်တော်ပတ်ဝန်းကျင်ကလူကြီးစီးပွားရေးလုပ်ငန်းရှင်တို့များအကုန်လုံးကြီးနေကြတာပဲ။ဒါပေမဲ့ကျွန်တော်တီးရသလောက်ကတော့ဒီဆောက်လုပ်ရေးပစ္စည်းရောင်းနေသူတွေပေါ့နော်။သူတို့တွေကြတော့အကျိုးခံစားချက်တွေရတယ်။ဘာဖြစ်လို့လဲဆိုတော့ဒီလိုအချိန်မှာလူတွေအားနေကြတယ်။အလုပ်တိတ်မကောင်းတဲ့ခါကျအိမ်မှာပဲနေတယ်။အိမ်မှာပဲနေတဲ့ခါကျအိမ်ကိုဟိုနေနေပြုပြင်တာဟိုညာပြုပြင်ဒီညာပြုပြင်ဖို့အတွက်ဒီတူလီမုတ်ဆာလေးတွေဝယ်ကြတယ်ပေါ့။အဲ့တော့ဒီဆောက်လုပ်ရေးပစ္စည်းအသေးအမွှားလေးတွေတော့ရောင်းလို့ကောင်းတယ်။ဒါပေမဲ့လို့ဆောက်လုပ်ရေးလုပ်ငန်းအကြီးကြီးတွေစောင့်နေတဲ့အချိန်မဟုတ်တော့လေ။အကြီးသမားတွေကတော့ရောင်းရသိမ့်မကောင်း
။မြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍမှာအဓိကဝင်ငွေရစေတဲ့အထက်ခီးသွွားလုပ်ငန်းကထိဆုံးပါဝင်နေတာပါ။ကိုဗစ်ကာယောဂါကြောင့်နိုင်ငံတကာလည်ရင်ပြန်နှံ့မှုတွေပိတ်ထားရတယ်လို့ပြည်တွင်းမှာလည်းခီးသွွားတွေစိတ်ဝင်စားတဲ့နေရာတွေကိုပိတ်ထားတာကြောင့်ခီးသွွားလုပ်ငန်းကြီးတစ်ခုလုံးကျဆင်းနေရတယ်လို့ကိုအန်တိုနီကပြောပါတယ်။
အမှန်တော့ဒီခီးသွွားလုပ်ငန်းမှာဒီခီးသွွားကုမ္ပဏီတွေပဲထိခိုက်တာမဟုတ်ဘူးဟိုတယ်တွေလည်းထိခိုက်တယ်ဒီဟိုတယ်တွေထိခိုက်တဲ့ခါကျရင်ဒီဟိုတယ်မှာအလုပ်လုပ်နေတဲ့ဝန်ထမ်းတွေကလည်းထိခိုက်တယ်နောက်တခြားဒီ souvenir shops တွေထိခိုက်တယ်နောက်ပြီးတော့ဒီဖျားဒီ tourist attractions တွေဖြစ်တဲ့ဒီဖျားတို့ဖျားဆောင်တန်းမှာရှိတဲ့ဟိုဆိုင်သမားတွေဆိုလည်းထိခိုက်တယ်ဒီနောက်ပြီးတော့ဖျားတွေဘက်ကကြည့်မယ်ဆိုလို့ရှိရင်လည်းဒီခီးသွွားနိုင်ငံခြားသားတွေလာရင်ကောက်နေကြဖြစ်တဲ့ဝင်ကြီးတွေဒီဟာတွေလည်းမရတော့ဘူးပေါ့နော်အဲ့တော့ကဏ္ဍကြီးအများကြီးကတော့ထိခိုက်တာပါပဲ
အကယ်၍အစိုးရကသာမူဝါဒအပြောင်းလဲတချို့လုပ်ပြီးဆောင်ရွက်ပေးမယ်ဆိုရင်တော့မြမခီးသွွားလုပ်ငန်းကိုကြားကန်ထားနိုင်မိမယ်လို့ကိုအန်တိုနီကအကြံပြုပါတယ
်ဆိုတော့အခြေအနေကခီးသွွားဖွင့်ပြပွားအချိန်လိုအောင်မယ်ဆိုရင်မှာတော့ဒီကိုဗစ်ရောဂါကိုထိန်းသိမ်းနိုင်တဲ့နိုင်ငံတချို့နဲ့ပေါ့နော်ပူးပေါင်းဆောင်ရွက်ပြီးတော့ bubble tourismဒီနှစ်နိုင်ငံအတွင်းမှာပဲကုနိုင်ငံလူတွေသူစီတော်လို့ရမယ်သူနိုင်ငံလူတွေကုစီလာလို့ရမယ်ဆိုပြီးတော့အဲ့လိုမျိုးလေးသဘောတူညီချက်တစ်ခုလေးယူထားလိုက်ရင်အဲ့လိုအားလုံးမဖွင့်ပေးပဲနဲ့ဒီတချို့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့စနစ်တကျပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့ဒီခီးသွွားလုပ်ငန်းရှင်များအတွက်တော့လည်းလည်းအသက်ရှူချောင်းနိုင်မယ
်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့အစီရင်ခံစာထဲမှာတော့အစိုးရအနေနဲ့ရေဒိုကိုဗစ်ကုစားရေးအတွက်အစီအစဉ်တွေရေးဆွဲဆောင်ရွက်ကြဖို့နဲ့ဒီစီမာလူမှုစီးပွားရေးဆိုင်ရာဝါရအပြောင်းလဲတွေနဲ့ကင်တွဲဆောင်ရွက်ကြဖို့ကိုအကြံပြုထားပါတယ်။ဒါအပြင်ကိုဗစ်ကြောင့်စီးရဲနံပါတ်မှုအပောင်းဝင်တည်ငြိမ်အေးချမ်းရေးနဲ့လုံခြုံမှုအပိုင်းစီးရဲပိဋိပက္ခနဲ့ငင်းငင်းရေးတွေမှာပါစိန်ခေါ်ချက်တွေရှိလာမှာဖြစ်ပြီးဆယ်စုနှစ်ကြာတက်ဖြတ်နေတဲ့စီးရဲမှုလျှော့ချရေးအားလည်းနောက်ပြန်ဆုတ်သွားနိုင်တယ်လို့မစ္စတာဂူတာရက်စ်ကသတိပေးထားပါတယ်ခင်ဗျာ။
မလေးရှားနိုင်ငံမှာမိမိကိုယ်ကိုအဆုံးစီရင်သူနောက်တဦးတိုးလာတာပါဒါဟာနှစ်လအတွင်း12ဦးမြောက်ကျိုးဆွဲချသေဆုံးသူဖြစ်ပါတယ်ဒီသတင်းကိုကျွန်မမအေးမှတင်ဆက်ပေးမှာပါမလေးရှားနိုင်ငံမှာကိုဗစ် -19 ကာလအတွင်းမှာမိမိကိုယ်မိမိအဆုံးစီရင်သူမြန်မာနိုင်ငံသား12ဦးထိရှိသွားပါပြီဩဂုတ်လ2ရက်နေ့ကကျိုးဆွဲချသေဆုံးသူဟာဆလံကောပြည်နယ်ကလန်းမြို့နယ်တလုတ်ကုန်းရပ်ကွက်ကဆောက်လုပ်ရေးလုပ်ငန်းတွေမှာလုပ်ကင်နေတဲ့တရားဝင်အလုပ်သမားဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်ခွဲခန့်က Royal Gate International Company နဲ့လာတဲ့အလုပ်သမားဖြစ်ကြောင်းမလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြန်မာအလုပ်သမားတန်ရာရှိဦးအောင်စောမင်းကပြောပြပါဗျာ
။ဒ ตัวสลังก็ไม่รู้ว่าตัวไหนที่เลิกก็จะรอมาดีเทสอะไรสักแก่เอเจนซี่อะไรสักตัวสาวหนุ่ยลงอ่ะสาวหนุ่ยลงอ่ะฉะนั้นเอเจนซี่เราล้อเล่นใช่ไหมเอเจนซี่เราตัวก็ที่เกลี้ยเอเจนซี่เราเองอันนี้จะมาเป็นโอ้โหบอกเนาะแต่เรื่องเช่นว่าเราเต็มใจไปไม่รู้เกี่ยวเลยโอ้อดีตก็ป้าเจ้าเพื่อนเลยรู้มีได้เข้ามาเลิกกันเนี่ยเราล้อเล่นเก่าหนีเลยบอกเนาะทำไมโอ้แต่เราเอเจนซี่เดียวกันเนาะโอ้เอเจนซี่ดูว่าเนี่ยเต่า
okay, okay. So you just have to be there to
the whole. Hello, what is it? Your body, hope about it. Okay.
ဒီစကြူကြတီရတော့မှန်နေပေါ့နော်အသက်ဘလောက်လောက်ရှိလဲမသိဘယ်ဘယ်မြို့နေရလဲဆိုအဲ့ဒါတော့သိပြီလား
အဲ့တော့တော့လုံးလုံးစင်မသိရသေးဘူးကသူကရွယ်ခဲ့တဲ့တစ်နှစ်ခွဲကျော်ကျော်လောက်ကတော့ဟိုလေရင်ထွက်သွားတာလို့ပြောတယ်အဲ့တော့အေဂျင့်ပြောတာပေါ့နော
်ဒါ
ပေမဲ့ဟိုသူတို့ကလည်းရုံးနေရလဲဖိတ်ထားတာရောဘာရောဆိုတော့အင်ကာနိတ်ကျမှပဲဟိုပြည့်ပြည့်စုံစုံအခြေခံစာသင်ပြနိုင်မှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ
့ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်နော်ဥရောဇမင်း
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့လောလောဆယ်တော့ကျွန်တော်တို့ဒီဘက်ကဟိုအေဂျင့်တွေကတိတွေနဲ့တော့လောလောဆယ်ဆက်သွယ်ပြီးတော့ဆောင်ပြနေပါတယ
်ဟုတ်ကဲ့ဟုတ်နာမည်ကကိုအောင်ကျော်ကျော်ဆိုတာဟုတ်လား
ဟုတ်ပါတယ်အောင်ကျော်ကျော်ပါ
ဟုတ်ကဲ့အသက်ဘယ်လောက်ရှိလဲမသိရှင
်အသက်ကိုတော့ကျွန်တော်မမေးလဲရတော့မသိဘူးဗျဟု
တ်ကဲ့ဟုတ်ကဲ့ကိုအေဂျင့်က
Ryan Gate International ပ
ါကျေးဇူးများကြီးတင်ပါတယ်နော်ဦးအောင်ဆိုမင်းဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဒီနေ့ပဲပေါ့သူဆုံးတာတော့
ဒီနေ့ပဲသူဒီနေ့ညနေပြီးခဲ့တဲ့ဟွာတနအိလောက်ကမှကျွန်တော်တို့ဒီသတင်းပို့တယ်ခင်ဗျာဟုတ်
ကျေးဇူးပါပဲနော်မလေးရှားနိုင်ငံမှာကက်ယောဂါကာလအတွင်းတရားဝင်ကတရားမဝင်အလုပ်သမားတွေပါအလုပ်အကန့်အဆင်မပြေမှုတွေကိုကြုံနေကြရတာပါအဲ့ဒီလိုကြုံနေရချိန်မှာနေရပြန်ဖို့စည်ရင်ပေးသွင်းထားသူတရားမဝင်အလုပ်သမား8000ထက်မနည်းရှိနေတယ်လို့တရားဝင်အလုပ်သမားတွေလည်းနေရပြန်နေကြပါတယ်မလေးရှားနိုင်ငံရောက်တရားမဝင်မြန်မာနိုင်ငံသားတွေနေရပြန်ရေးအစီအစဉ်ကိုမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကညှိနှိုင်းစီစဉ်နေကြောင်းပြောဆိုခဲ့တာတလားကျော်ကြာခဲ့ပြီဖြစ်ပါတယ်အခုချိန်ထိတော့မလေးရှားမှာတရားဝင်ကတရားမဝင်ပါကိုဗစ်ကပ်ရောဂါကာလအတွင်းအလုပ်ကံတွေအဆင်မပြေဖြစ်နေကြပြီးလေးလကျော်ကြာတဲ့အခါမှာတော့မြန်မာအလုပ်သမားတွေအနေနဲ့နေထိုင်ရပ်တည်ဖို့ခက်ခဲလာနေပါတယ်ကျမမအေးမှာပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်လေးကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးခွဲမှာတော့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာပြည်ပရောက်မြန်မာနိုင်ငံသားတွေအထူးသဖြင့်ချွေပြောင်းလူသမားတွေမဲပေးခွင့်ရမယ့်အခြေအနေတွေရှိပါရဲ့လားမဲပေးနိုင်မယ့်အခွင့်အရေးတွေရဖို့ဘာလို့အချက်တွေရှိနေလဲဆိုတော့ဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့အတွက်အလုပ်သမားကြီးလှုပ်ရှားနေတဲ့ထိုင်းနိုင်ငံခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာပုထုချစ်ကိုဖိတ်ခေါ်ထားပါတယ်ပုထုချစ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ဗျာမင်္ဂလာပါခင
်ဗျာဟုတ်ကဲ့အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့လပိုင်းတော့ပဲလိုပါတော့တယ်မဲပေးခွင့်ရှိသူတွေထဲမှာပြပရမြန်မာနိုင်ငံသားတွေလည်းတန်းတဲ့ချီရှိပါတယ်သူသဖြင့်ထိုင်းနိုင်ငံမှာဆိုရင်အလုပ်လုပ်နေတဲ့မြန်မာတွေကလည်းတန်းတဲ့ချီရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ပြပရမြန်မာတွေကမဲပေးခွင့်ရှိသူ4000လောက်မှာ5000လောက်ပဲမဲပေးနိုင်ခဲ့ဦးပါတယ်ဆိုတော့ဒီချိန်မှာဘယ်လောက်ထိမဲပေးခွင့်ရမယ်လို့ထင်တယ်လဲဦးထွတ်ချစ်ခင်ဗျာ
အဓိကတော့ဗျာဒီကျွန်တော်တို့ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ကျွန်တော်တို့ဒီအစီအစဉ်ကဏ္ဍတွေကိုကျွန်တော်တွေ့ရတယ်ပြီးခဲ့တဲ့2015တော့နိုင်ငံပြည်ပရောက်နေတဲ့မြန်မာနိုင်ငံအနေနဲ့တရားဝင်သွားလို့ကျွန်တော်ရတဲ့လူကကျွန်တော်ဈေးသန်းကျော် 5,000 လောက်ရှိတယ်။ဒါပေမဲ့တကယ်မဲထည့်သွားတာက 3,000 ကျော်ပဲရှိတယ်။ထိုင်းနိုင်ငံမှာတရားဝင်လောက်နေတဲ့ကျွန်တော်စီးပွားရေးလုပ်ငန်းရှင်နဲ့ကျောင်းသူကျောင်းသားတွေနဲ့ဝန်ထမ်းလောက်ပဲမဲပေးလို့ရတယ်။တကယ်တော့ကျွန်တော်ရှိတော်လူသမားတွေအနေနဲ့ကတယောက်မှမဲပေးခွင့်မရှိလိုက်ဘူးလို့ပြောလို့ရတယ်။တကယ်လို့ပြန်ပြပေးခွင့်ရှိခဲ့တယ်မှာပဲကျွန်တော်တို့ပေးခဲ့တဲ့ရှိတော်လူသမားရဲ့အရေးအတွက်ကကျွန်တော်လက်ချိုးယူလို့ရတဲ့အခြေအနေရှိ
တယ်။ဟုတ်ကဲ့ဒီလိုအတွေ့အကြုံတွေရှိခဲ့တာဆိုတော့ဒီဒီချိန်မှာရောမဲပေးခွင့်ရမယ့်အခြေအနေကတိုးတက်လာနေလားဦးသူချင်
းကျွန်တော်ကဒီ2015မှာရှစ်နိုင်ငံတကာမှာရှိတဲ့ရှစ်ပြောင်းလဲသမားတွေမဲထည့်ပိုင်ခွင့်ရတဲ့ပုံမှာကျွန်တော်အခြေခံမူတည်ပြီးတော့ပေါ့နော်ဒါကလည်းပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့အစီအစဉ်ခံစားပုံမှာပြီးကြတာပေါ့လေအဲ့ဒီမျိုးပ ပါပြီးမှုတလောက်တိဒီလေးငါးတန်းရှိတဲ့လူကတော့2300လောက်ပဲမဲပေးပွင့်ရလဲဆိုတာတို့ပြန်လေ့လာတယ်ဆိုတော့2016ထဲမှာပဲကျွန်တော်အစိုးရကိုရွှေပြောင်းလုပ်သမားတွေဟိုဘယ်လင်းတကူပေါ့နော်မြန်မြန်ဆဆမဲထဲလို့ရအောင်ပေါ့အဲ့ဒါဆောင်ရွက်ပေးဖို့ကျွန်တော်တို့မိတ္တရာခံတယ်နောက်ဘလို့ကအစိုးရအနေနဲ့ပြင်ဆင်တဲ့ဟိုလုပ်ငန်းစဉ်တွေမူဝါဒတွေပါကျွန်တော်တို့ကအကြံပေးတာရှိတယ်2016ထဲကျွန် ်ကျွန်တော်လည်းရှိပါလို့ဒီမားရီကိစ္စကိုကျွန်တော်ရှင်းပြတယ်သူတို့ဒီမှာရှိတဲ့အခက်အခဲတွေမဲထည့်နေအောင်ကျွန်တော်ဘယ်လိုမျိုးအစိုးရတွေနဲ့ဥပဒေဆောင်ရမလဲပေါ့လေဒီကိစ္စကျွန်တော်ပြောတယ်ရုပ်ကပဲကော်မရှင်တွေကလည်းရှင်းပြလို့ဒီမားရီမဲလွယ်လွယ်ကူကူများများဆဆထည့်သွင်းရအောင်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအစိုးရရဲ့ကျွန်တော်နိုင်ငံသားဝင်ကြီးဌာနရဲ့ကျွန်တော်အလုပ်သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနရဲ့ရွေးကောက်ပွဲကော်မရှင်ဒါကအဓိကအဲ့ဒီဌာနကြီးသုံးခုအဓိကစနေကြပူပေါင်းဆောင်ရွက်တင်တယ်လို့ဒါသူတို့ကလည်းပြောတယ်နောက်တစ်ခုကကျွန်တော်တို့ကလည်းပြောတယ်အဲ့ချိန်မှာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေါ့လေဒီရပ်ဖက်ဖွဲ့အစည်းတွေကဘယ်လိုမျိုးကျွန်တော်ပူပေါင်းဆောင်ရွက်မလဲကျွန်တော်တို့တော့ကျွန်တော်တို့ဒါမျိုးကန့်လန့်အဓိကကျွန်တော်တို့ရည်ရွယ်ချက်ကတော့ဘယ်ပါတီပုဂ္ဂိုလ်ကိုမဲဆွယ်မှုဆိုတာတဲ့ရွှေကောင်းသူကမာရီ2015နဲ့ပို့ပြီးတော့မဲထည့်ခွင့်ရအောင်ဆိုတော့ဟိုစူးစမ်းမှုပဲဖြစ်တယ်
ဒီကောက်ပွဲမှာပြပရမြန်မာနိုင်ငံသားမဲဆန္ဒရှင်တွေသူတို့ဖြင့်အလုပ်သမားတွေမဲပေးခွင့်ရဖို့အဓိကအခက်အခဲကိုပြောရဆိုရင်ဘာများဖြစ်မလဲဦးသူချင
်းအဓိကအခက်အခဲကကျွန်တော်တို့မြန်မာအစိုးရမှာတိကျရှင်းလင်းနေကျွန်တော်တို့ဒီနိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုပြောမလဲနိုင်ငံသားအခွင့်အရေးကိုမြင့်တင်ပြီးတော့ရှင်းပြလို့သမားတွေကိုမဲထည့်ခွင့်ရအောင်လုပ်မယ်ဆိုတော့ဟိုစနစ်ကျတဲ့ကျွန်တော်တို့ဟိုမဟာဗျူဟာနည်းဗျူဟာတွေတော့မရှိဘူးဒါကအဓိကပဲ။အဲ့ဒီအရင်မရှိတော့သူတို့ကဟိုဘယ်လိုပြောမလဲအခုပုံစံ15ပေါ့လေဒီရွေးကောက်ပွဲကော်မရှင်ကပြောတယ်သူတို့မဲရုံအစ်စ်တွေဖွင့်တာမဖွင့်တာလည်းကျွန်တော်မပြောတော့ဘူး။ပုံစံ15ကိစ္စပဲပြောတော့ဘူး။ပုံစံ15ဖြည့်ဖို့တော့မှပဲအခုကအဆင်ပြေဘူး။ကျွန်တော်လည်းတွေးခဲ့တဲ့အလုပ်သမား60ကျော်ရခိုင်တော့ကသူတို့မသိဘူးပုံစံ15လည်းမသိဘူးဘယ်လိုဖြည့်ရမှလည်းမသိဘူးဘယ်လိုပို့ရမှလည်းမသိဘူးအဲ့ဒီပုံစံ15ကိုဘယ်နေရာသွားယူရမှလည်းမသိဘူး
။ Okay ဒီပတ်ရောက်မြန်မာနိုင်ငံသားတွေမဲထက်ခွင့်နဲ့ပတ်သက်လို့ကြာကြာနာနာပြင်မထားလို့ဦးသူချစ်ကထောက်ပြသွားပါတယ်။တခုရှိရတော့အခုကတော့ NLD အစိုးရအတွက်ဟိုပထမဆုံးအချိန်အစိုးရတက်တန်းကိုတာဝန်ယူရတာလည်းဖြစ်နေပါတယ်။နောက်ကာယောဂါနဲ့လည်းကြုံနေရပါတယ်။ဒီလိုမထင်မှတ်တဲ့အခြေအနေတွေကစွန့်ဆောင်ရေးအားနည်းရတဲ့ကြောင့်ပဲအခုလိုဖြစ်နေရတာမျိုးလား။ဒါမှမဟုတ်ဒီပြည်ပရောက်နိုင်ငံသားတွေထက်ပြင်းမှာပို့ပြီးတော့ဥစားပေးဖို့လိုအပ်ချက်တွေရှိနေလို့လားကိုထုချစ်ဘယ်လိုယူဆလဲခင
်ဗျ။ဒါတော့ကျွန်တော်ရဲ့ဟိုပေါ့နော်တူတဲ့အမြင်ပေါ့။ဒါကျွန်တော်ရှင်းပေါင်းသမားကြီးကျွန်တော်နိုင်ငံသားတယောက်ရဲ့အမြင်ကြတော့ဒီလောက်ထိ၄-၅တန်းဆိုရဲမဲကတော့ဘယ်ဆိုးရပဲဖြစ်ဖြစ်ကျွန်တော်တို့ဟိုအရေးမကြီးဘူးလို့တော့ပြောလို့မရဘူးတစ်တစ်ချက်ပေါ့နော်ပို့ပြီးတော့အရေးကြီးတာကရွှေပြောင်းလူသမားတွေဆိုတာကကျွန်တော်တို့နိုင်ငံဝင်ဝင်ရှာဖွေပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးကိစ္စတွေကိုတိုးတက်အောင်ဆောင်ရွက်နေတဲ့ဆောင်ရွက်ပေးနေတဲ့ကဏ္ဍတစ်ခုကနေဆောင်ရွက်ပေးနေတဲ့ကျွန်တော်တို့တကယ်ကိုဟိုအလုပ်သမားတွေဖြစ်တယ်နောက်တစ်ခုကသူတို့ပို့ပြီးတဲ့ကျသူတို့ရဲ့နိုင်ငံသားအခွင့်အရေးကိုလေဒီများဒီသူတို့မဲကိုစိတ်ဝင်စားသည်မဝင်စားသည်ဒါတက္ကနာရှစ်ပြောလူသမားတွေကိုနိုင်ငံသားအခွင့်အရေးတစ်ခုပေးတဲ့အနေနဲ့နိုင်ငံသားအခွင့်အရေးတွေကိုလေးစားလိုက်နာပါတယ်လို့ညီစီချင်းနဲ့အစိုးရတရားအနေနဲ့ကျွန်တော်တို့ကြိုးစားပြီးတော့ဆောင်ရွက်ကိုဆောင်ရွက်ပေးရမယ်ဝေဖန်မှုတွေကြားနေရတယ်ရှစ်ပြောလူသမားအများစုကကျွန်တော်တို့တိုင်းရင်းသားတွေပဲဖြစ်နေအဓိကရခိုင်နေကချင်နေရှင်းနေမွန်နေကရင်နေကြားနေပအိုးတွေအများကြီးအဲ့လိုဖြစ်နေတယ်ဆိုတော့အစိုးရရဲ့အနေနဲ့တိုင်းနာမဲကသူတို့မပေးဘူးတိုင်းနာမဲကတော့ဘာမှမထူးဘူးဆိုပြီးတော့ပဲဟိုဖြစ်ပြောင်းလူသမားတွေကိုမဲချဲခွင့်မရဘူးတို့ဒီမဟုတ်ကျွန်တော်တို့ဘယ်လိုပြောမလဲဒီတာဝန်ကြီးပေါ့ဗျာနိုင်ငံသားအခွင့်အရေးမဲပေးခွင့်ပြုရတာပဲပုံစံ15ဖြစ်ပါဆိုတဲ့ပုံစံမျိုးဒါပေမဲ့လူသမားတွေအနေနဲ့ခက်ဖြစ်အောင်လှုပ်ထားတယ်လို့မျိုးတော့ကျွန်တော်အနေနဲ့အဲ့လိုမျိုးတွေးနေရတာဟု
တ်ကဲ့တခုရှိတာဒီနေ့မှာကိုဗစ်ကာယောဂါနဲ့လည်းကြုံနေရတော့အဆအဆရရအစီအစဉ်တွေချာမဖြစ်တာတွေလည်းရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေကြောင့်အခက်အခဲတွေကြုံနေရတယ်လို့မပြောနိုင်ဘူးလားဦးသူချစ
်မအဓိကတော့ကျွန်တော်အစောပြောသည်ပြောသလိုပဲပေါ့ကိုဗစ်ကကျွန်တော်တို့ဒီနိုင်ငံရေးဆွေးဆောင်မှုကိစ္စကြီးပဲပို့ပါဘူးကျွန်တော်ရဲ့စီးပွားရေးတွေရောကျွန်တော်ရဲ့ကိစ္စအရရကောဟိုအနည်းနဲ့တော့ထိခိုက်မှုရှိတယ်ဒါတော့ကျွန်တော်မငြင်းဘူးဒါပေမဲ့ကျွန်တော်ပြောချင်တာလက်ရှိကိုဗစ်ဖြစ်နေတဲ့ကာလအခြေအနေမှာပဲကျွန်တော်တို့ကိုယ်တိုင်ထိုင်ပါနေတယ်ကျွန်တော်တို့ကိုယ်တိုင်လှုပ်ရှားလို့ရနေတဲ့ဟာလေးတွေကိုအစိုးရကကမကထလုပ်ပြီးတော့ဘာဖြစ်လို့လှုပ်ရှားလို့မရမှာဆိုလိုချင်တာကဒီစက်ရုံမှာအစိုးရနေပြီးတော့အလုပ်ကရှာဖွေရေးအေဂျင်စီတွေနဲ့ပေါင်းပြီးတော့ပို့ထားတဲ့အလုပ်သမားတွေရှိတယ် Daria Bama Kakeregis Amu, Genoma, Luzi, Tija Shi, Pesaluma, Peneo, Peruma. Eddie Lenu, O Emo Yugo, Nanaganale Musa Jolane, Potare, Ludmari, Kunegua, Saturu, Bama, Luga Kaina, Genoma, Shi. So Janaga Dizuma Lutan Shire, Ona Sangao, Yotatong, General Yugame, Akuale, Tondawara, Aludia Nania, the General Chain, General Yuliare. ကျွန်တော်ရုပ်ောက်ဝဲလေးကိုဘယ်လိုဘယ်ထဲကြမယ်ဘာသာလေးကိုကျွန်တော်တို့တဏှာကြီး၃နှစ်လောက်ကြီးကြိုးပြပြီးမယ်သူတို့ရှေ့ကကျွန်တော်မဲ့ထဲတဲ့ဖောင်လေးလက်ခံတယ်ဒါတွေကဖြစ်နိုင်တယ်အစောကပြောကျွန်တော်ပြောသလိုပဲအစိုးရအနေနဲ့လုပ်ချင်သိရှိဖို့လို့နိုင်ငံသားအခွင့်အရေးကိုအကောင့်ထဲပေါ်ခြင်းနဲ့သိရှိဖို့လို့အဲ့ဒါတွေအိမ့်စိတ်နှစ်ခုရှိရဆိုရင်အစောကပြောတဲ့ဟိုကိုဗစ်က
ုတ်ကဲ့ကိုတူချစ်တို့ကဒီပြပရလူသမားတွေမဲပေးဝင်ရဖို့တိုက်တွန်းနေရတာဟုတ်ပါတယ်အခုကဒီပြပရမြန်မာနိုင်ငံသားတွေကြားထဲမှာရောရွေးကောက်ပွဲကိစ္စအပေါဝင်ပေါ့လေမြန်မာပြည်နိုင်ငံကြီးနဲ့ပတ်သက်လို့စိတ်ဝင်စားမှုစိတ်အားထက်သန်မှုတော့ရှိကြရလားတခြားမဟုတ်ပါဘူးအခုကဒီကာယရောကြောင့်ဒုက္ခရောက်နေတဲ့အချိန်မှာကျန်တာတွေကိုဦးစားမပေးနိုင်ဘူးဆိုပြီးတော့လေပြောရဆိုစံနေရှိနေတာဆိုတော့ဒီအလုပ်သမားတွေနဲ့ဟိုထိတွေ့ဆက်ဆံနေရတဲ့သူတယောက်အနေနဲ့ပေါ့လေကိုတူချစ်တို့လက်လန်းမြေတော့ပြောမယ်ဆိုရင်ဒီလူတွေကြားထဲမှာဒီရွေးကောက်ပွဲနဲ့ဟိုပတ်သက်တဲ့စိတ်ဝင်စားမှုဘုသူတရူရအဖြစ်ဘလောက်တိုင်းတာတိရှိရလို့များနားလည်ထားတယ်ကိုတူချစ်
ကျွန်တော်ကတော့အစောပြင်းလို့ပဲပေါ့လေကျွန်တော်အများအားဖြင့်ပြောနေကြလို့ပေါ့လေအခြေခံနှစ်ပိုင်းပေါ့အဓိကတော့ကျွန်တော်တို့ကဒီဟိုပထမဦးဆုံးမဲထဲခွင့်ရမယ့်လူတွေပေါ့ first time voter လို့ခေါ်မယ့်လူတွေပေါ့အဓိကအသက် 16 နှစ်ပြည့်ပြီးကစားနေအသက် 23 24 ကလေးတွေကလက်ရှိကျွန်တော်လူမှုပြည်ရေးတွေအရလည်းဟိုကျွန်တော်တို့တွေ့တယ်တော့သူတို့နေနေကတော့အများစုကတော့မဲပေးခြင်းတယ်နောက်တစ်ခုကတခြားမဲတခြားမှမပေးခြင်းတဲ့လူကလည်းကျွန်တော်တို့ဟိုပြီးခဲ့တဲ့ကျွန်တော်တို့နှစ်ဒီနှစ်ဆလောက်မှာကျွန်တော်တို့ဟိုရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့နဲ့ကျွန်တော်တို့နဲ့ပေါ့လေဒီစစ်တမ်းနိုင်ငံလေးတခုကောက်လိုက်တာအဲ့ဒါလည်းနိုင်ငံလေးဆိုတော့တနင်္ဂနွေလွှမ်းဆောင်လို့လူ1800လောက်ကိုအင်တာဗျူးထားတာမဲနဲ့ပတ်သက်ပြီးတော့စစ်တမ်းပေါ့ကျွန်တော်တို့ဆိုကြပါစို့အဲ့ဒီစစ်တမ်းရဆိုလို့ရှိရင်ကျွန်တော်90ကျော်ကြာခံတော့ကမဲပေးခြင်းတယ်သူမဲပေးခြင်းနဲ့မပုံမရှိတဲ့အရမှုရှိတယ်မဲပေးခြင်းဒါပေမဲ့ထပ်မေးတယ်ဘယ်လိုအနေနဲ့ပေးခြင်းလဲဘန်ကောက်မှာတော့ပေးဖို့တော့သူအဆင်မပြေဘူးအာလိုဒီပါတန်ယုံမှာတော့ပေးဖို့ချင်းမိုက်ကော်စုံမှာအဆင်ပြေသူတို့နဲ့နီးစက်ရနေရာတွေမှာမဲရုပ်လေးတွေချိတယ်တော်လို့လာလို့ပြင်တော့သူတို့အဆင်ပြေတယ်ဆိုလိုချင်တာကဆက်မှုစုံတွေရှိတယ်လူသိမ်းတဲ့ရှင်ရှိတယ်အဲ့ဒီတမျိုးတွေတဲမှာပဲလူသိမ်းတဲ့ရှင်ရှိတဲ့နေရာမျိုးတွေမှာမဲရာကြီးမဲရုပ်လေးတွေဖွင့်လို့မရနိုင်ဘူးလားဆိုတော့အစိုးရကလည်းကျွန်တော်တို့ငဘူးတွေ့ရရရုပ်ောက်ပဲကော်မရှင်နဲ့ကျွန်တော်တို့ဟိုဟာပေါ့လေဟိုဆွေးနွေးထားပြီးတဲ့အကြံပေးခဲ့ဘူးလားရှိတယ်အစိုးရလည်းမျိုးတော့အလုပ်သမားတွေကိုလည်းကတော့အစိုးရကဒါပေမဲ့တက်သနာကတခါမှမဲမပေးဘူးတချို့ဆိုလို့ရှိရင်တော်တော်လေးကျွန်တော်လိုက်မေးကြည့်တယ်ပေါ့မြန်မာနိုင်ငံမှာရွေးစရာပါတီတစ်ခုပဲရှိရလို့မှပြောရတယ်။ဒါကမှတော့ဟိုရန်ကုန်လိုနေရာမျိုးကလာလို့တဲ့အလုသမားလေးတယောက်ပါ။ဒါမလေးရှားမှာရှိတယ်။ကျွန်တော်တို့ ਨੇ ဆွေးနွေးရခြင်း။ကျွန်တော်ဆိုလိုချင်တာကဟိုချိန်နဲ့ရွေးကောက်ပွဲဟိုဝင်မဲ့ကျွန်တော်တို့ထွတ်တော်အမတ်တွေရဲ့ဟိုကျွန်တော်ပြောမလဲဒီဟိုဂရိစကားတွေပေါ်မှာဂရိစကားတွေကိုထားလိုက်အောင်တော့ဘယ်ပါတီဘယ်နှစ်ခုရှိမှဘယ်လိုပါတီကဘာလုပ်နေဆိုတော့မှသူတို့ခင်ဗျမသိချင်ဘူး။မဲဘလူထရမယ်ဆိုတော့မသူတို့မသိချင်ဘူး။ဒါကြောင့်မို့ကျွန်တော်ပြောနေတဲ့ရုပ်ောက်ဝေပညာပေးကိစ္စလည်းအားကြီးလုပ်ပေးအောင်ပါလေ။ဆိုတော့အဲ့ဒါတွေကိုအလုပ်သမားတွေကိုမဲစတိတိကျထည့်စီခြင်းနဲ့ဆိုလို့ရှိရင်တော့အဲ့ဒါတွေကတော့မဖြစ်မနေလုပ်အောင်ပါ
။ဟုတ်ကဲ့ပါ။အခုကတော့လိုအပ်ချက်တွေစိန်ခေါ်မှုတွေကတော့တော်တော်ကြီးတယ်လို့ဆိုရပါတယ်မယ်။ရုပ်ောက်ပွဲကျင်းပဖို့ကလည်းလေးလက်လောက်ပဲအချိန်ကျန်ပါတော့တယ်။ဆိုတော့ဒီကြားထဲမှာလိုအပ်ချက်တွေဖြည့်ဆည်းပေးဖို့ဆိုရင်မဲပေးခြင်းနဲ့ဆိုရင်မဲပေးဝင်ရဖို့အချိန်မီအောင်လုပ်ဖို့ဆိုရင်လုံးလောက်တဲ့ချိန်ရမယ်လို့များထင်သလားကိုလူကြီ
း။အစွမ်းပြောသလိုပေါ့ကျွန်တော်တို့ကတော့ကျွန်တော်တို့အဲ့ဒီကိစ္စတွေလုပ်ဖို့ကျွန်တော်2016ခေတ်ကကျွန်တော်တို့အစိုးရဆက်ဖြစ်ပြီးတဲ့ကတကယ်လို့တာဝန်ရှိတဲ့လူတွေရဲ့လက်ခဲကိုပါကျွန်တော်တို့ကအဲ့ဒီကျွန်တော်တို့ရဲ့အစီအခံစာတွေကျွန်တော်တို့ရဲ့ recommendation တွေကျွန်တော်ကထည့်ထားပေးတယ်။2016ခေတ်ကထည့်ထားပြီးတော့တို့ကိုယ်တိုင်မပြင်ဆင်တာကတော့အစိုးရတရားကအရေးအချင်းနဲ့ကျွန်တော်တို့ပြည်သူလူထုပေါ်မှာထားတဲ့စေတနာပေါ်မှာပဲမူတည်လိမ့်မယ်လို့ကျွန်တော်ထင်တယ်။
ဟုတ်ကဲ့ဒီသမားဦးမင်းကဒီလာစမ်းပါပဲ။ဒီလိုဆိုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့လူတွေနောက်အစိုးရဖွဲ့ဝင်တွေနဲ့မေဒီယိုမှာတွေ့အောင်ကဒီမဲပေးဝင်ရှိသူတိုင်းမဲပေးဝင်မဆုံးရှုံးစေဖို့နောက်မဲပေးပံဝင်ဆုံးရှုံးတာဒီနိုင်ငံသားတယောက်ရဲ့မွေးရပါခွင့်ရေးလူခွင့်ရေးဆုံးရှုံးအောင်ရောက်တယ်ဒါကြောင့်လဲမဲပေးဝင်တွေမဆုံးရှုံးအောင်စီစဉ်ပါဆိုပြီးတော့မှားတာရှိပါတယ်ဆိုတော့ဒီနေ့မှာညီကောင်းချုပ်အနေနဲ့ကိုတူချစ်ကိုမေးချင်တာကတော့ဒီလိုနိုင်ငံသားခွင့်ရေးမဆုံးရှုံးအောင်လေအောင်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့လုပ်မယ်ဆိုရင်လုပ်ပြီးနိုင်တာမျိုးလုပ်လဲလုပ်ပြီးနိုင်တာမျိုးပါရင်များရှိမယ်ကုလူကြီ
းအဓိကတော့ the Kusula Tabono, and the Kurama Sepiono Yarapo, the Kusulian of Jeroku, Jude Mep, Pons and San Nau, General Ogolan, Nayan in Nasun Tare Hau, Chicken Lucian, General Istanbul, General Shebu, Do Chen Sijin, Sulujanagaro, Ogola Nasun Patiru, Ogola, the Lago Tilavi, Dome, the Chainema General, Pons and San Nau, Chibu Gisau, Generua, and I are in General de Gelu, Yapa Puzi. ကျွန်တော်တို့ရဲ့ဒီတက်ဆိုင်ရာကျွန်တော်တို့အလုပ်သမားအေဂျင်စီတွေအစိုးရဖွဲ့နဲ့ပေါင်းပြီးတော့ကျွန်တော်တို့ပုံစံဆက်ငါးကိုရအောင်အနေဆုံးအဲ့ဒါဆောင်ရွက်ပေးတင်တယ်နောက်တစ်ခုကတော့အလုပ်သမားတွေလွယ်လွယ်ကူကူပြီးမဲချဲ့နိုင်နေရာတွေအခုတည်းကစဉ်းစားထားပြီးတော့စီစဉ်ပေးတင်တယ်လို့အလို့ရှင်လို့အဲ့ဒါလို့ပေါ့လေထိုင်းဆိုရနဲ့ကျွန်တော်ညှိနှိုင်းမှုတွေလုပ်တင်တယ်လို့ကျွန်တော်တို့
မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ပြည်တွင်းခီးသွွားလုပ်ငန်းပြန်စတင်နိုင်ပါပြီလားဆိုတဲ့အကြောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရစေ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအခုညီတင်ဆက်ထားပါရစေရှင်။
2020ဇူလိုင်30ရက်နေ့ကနေဩဂုတ်လ3ရက်နေ့အထိ၄ရက်တာဟာမြန်မာနိုင်ငံမှာအစိုးရကသတ်မှတ်တဲ့ရုပ်ပရက်ရှိဖြစ်ပါတယ်။အစ္စလာမ်ဘာသာဝင်တွေရဲ့ကုတ်ဘာနီဤနေ့စနေတနင်္ဂနွေနဲ့ဗုဒ္ဓဘာသာဝင်တွေရဲ့ဝါဆိုလပြည့်နေ့တွေပေါင်းပြီး၄ရက်ဖြစ်သွားတာပါ။ COVID-19 ကိုအတိုက်အတာတစ်ခုထိထိန်းချုပ်ထားနိုင်တယ်လို့အစိုးရကယူဆထားတာကြောင့်ဟိုတယ်တွေကိုစစ်ဆေးပြီးပြန်ဖွင့်ခွင့်ပေးထားတဲ့အချိန်လည်းဖြစ်ပါတယ်။နေမျိုးတွေရဲ့မြို့ဝင်တွေမှာဖွင့်ထားတဲ့COVID-19 စစ်ဆေးဂိတ်တွေကိုလည်းပိတ်သိမ်းထားပြီးချိန်မှာအဲ့လိုခြေနေကြောင်းမို့လို့လက်ရှိရုံးပြည့်ရဲ့၄ရက်မှာခီးထွက်လည်ပတ်သူများလာပါတယ်။ရန်ကုန်နဲ့မနီမွေးကရင်ပြည်နယ်ဖားမြို့မှာဆိုဟိုတယ်အတော်များများတဲခုသူပြည့်သွားပါတယ်။ပကံလိုနေရာကဟိုတယ်တဲခုခန်းတွေလည်းကြိုတင်မှာယူသူများပါတယ်။အခြားဟိုတယ်တွေနဲ့နှိုင်းရင်ဈေးကြီးတဲ့ပုတ်ပါတောင်ဟိုတယ်ဆိုရင်လည်းဒီပိတ်ရက်အတွင်းကြိုတင်မှာယူသူတွေကြောင့်အခန်းလို့မရှိတော့ဘူးလို့သိရပါတယ်။COVID-19 ဖြစ်ပေါ်တဲ့ကာလမှုမြန်မာနိုင်ငံဟာအခြားသောနိုင်ငံတွေနီးတူဟိုတယ်နဲ့ခီးသွွားလုပ်ငန်းကိုအကြီးအကျယ်ထိခိုက်ခဲ့ပါတယ်။တကယ်မှုရှိခဲ့လို့လဲ COVID-19 ကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေကိုတစ်နှစ်တရာခိုင်နှုန်းတိုးလောက်ပဲရှိတဲ့ချင်းငွေတွေအစိုးရကထုတ်ကြေးပေးခဲ့ရမှာဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေကပထမဦးဆုံးအထောက်အပံ့ရခဲ့ပါတယ်။နောက်ပိုင်းဟိုတယ်နဲ့ခီးသွွားဝန်ကြီးဌာနဟာခီးသွွားလုပ်ငန်းကိုအပိုင်းသုံးပိုင်းခွဲပြီးပြန်ဖွင့်နိုင်ဖို့စီစဉ်ခဲ့တာတွေ့ရပါတယ်။COVID-19 ကြောင့်ထိခိုက်ခဲ့တဲ့ခီးသွွားလုပ်ငန်းပြန်ပြီးနလန်ထူလာနိုင်မလားဆိုတာလေ့လာကြည့်ကြရအောင်ပါ
ပြောရရင်မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းဆိုတာအိန္ဒိယ၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယား၊လာအိုစ်နိုင်ငံတွေနဲ့ဘလို့မှနှိုင်းယှဉ်လို့မရအောင်တင်းငယ်လွန်ပါတယ်2019ဆင်းရွေအရတစ်နှစ်တာအတွင်းထိုင်းနိုင်ငံကိုကမ္ဘာလှည့်ခီးတဲ့39တန်းဝင်ပါတယ်ဒါဟာတစ်နှစ်ကိုကမ္ဘာလှည့်ခီးတဲ့3,400,000လောက်ဝင်တဲ့သဘောပါပဲအခြားနိုင်ငံတွေကတော့ထိုင်းလောက်ကမ္ဘာလှည့်ခီးတဲ့မများတဲ့အတိုင်းတစ်နှစ်ခီးတဲ့4-5တန်းလောက်ကနေ10တန်းကျော်အထိဝင်တာတွေ့ရပါတယ်မြန်မာကတော့2019နှစ်အကုန်3လတာကာလမှာကမ္ဘာလှည့်ခီးတဲ့3,400,000နီးပါးဝင်ခဲ့တာတွေ့ရပါတယ်2018နှစ်ကုန်3လတာနဲ့နှိုင်းရှင်ရင်56ရာခိုင်နှုန်းလောက်တိုးလာတယ်လို့ဆိုပေမဲ့တစ်နှစ်တာအတွက်တွက်ချက်ရင်တော့တစ်နှစ်ခီးတဲ့တစ်တန်းခွဲလောက်ပဲဝင်တဲ့သဘောဖြစ်နေသေးတာတွေ့ရပါလိမ့်မယ်ဒီနေရာမှာအစိုးရကဖော်ပြသလိုနေဆက်တွေကနေချင်းပြန်ဝင်ထွက်တဲ့ဧည့်သည်တွေကတော့တွက်ချက်မထားပါဘူး။တရားဝင် tourist visa နဲ့ဝင်ပေါက်အသီးသီးကဝင်လာတဲ့စင်းစရာတွေကိုအခြေခံပြီးတွက်ထားတာပါ။ COVID-19 ဖြစ်လာတဲ့အခါအခြားနိုင်ငံတွေနီးတူမြမခီးသွွားလုပ်ငန်းလည်းထိခိုက်ပါတယ်။မြမနိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတွေ့တဲ့ March 23ရက်နေ့ကစတင်ရင်၄လနီးပါးရှိလာခြင်းအခြေအနေကိုအတိုင်းအတာတစ်ခုအထိထိန်းချုပ်ထားနိုင်ပြီလို့ယူဆတဲ့အတွက်အစိုးရဟာခီးသွွားလုပ်ငန်းကိုအပိုင်းသုံးပိုင်းနဲ့ပြန်ပြီးစတင်ဖို့ပြင်ဆင်လာတာတွေ့ရပါတယ်။ပထမတစ်ဆင့်ကတော့တီရင်းခီးသွွားလုပ်ငန်းကိုအရင်ဆုံးပြန်စတင်ဖို့ပါ။ဒုတိယတစ်ဆင့်မှာတော့မြန်မာနိုင်ငံလို COVID-19 ကိုအတိုင်းအတာတစ်ခုအထိထိန်းချုပ်ထားနိုင်တဲ့အိမ်ကြီးနိုင်ငံတွေ၊မိတ်ဖက်နိုင်ငံတွေနဲ့နှစ်နိုင်ငံချင်းသဘောတူစာချုပ်တွေချုပ်ဆိုပြီးစတင်ဖို့ပါ။နောက်ဆုံးပိုင်းကတော့ COVID-19 ပြဿနာစိတ်ချရတဲ့အခြေအနေရောက်မှပုံမှန်အတိုင်းလုပ်ငန်းတွေလက်ပတ်ဖို့ဆိုတာပဲဖြစ်ပါတယ
်။လက်ရှိကတော့ခီးသွွားလုပ်ငန်းပထမအဆင့်ကိုစတင်ဖို့ဟိုတယ်တွေကိုကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ COVID-19 ကာကွယ်ရေးစည်းကမ်းချက်တွေနဲ့အညီဖွင့်ခွင့်ပေးလိုက်ပြီဖြစ်ပါတယ်။အဝေးပြေးကားတွေကိုလည်းပြန်ပြေးဆွဲခွင့်ပေးထားပါတယ်။ Negurua, Cowin, and never be swayed, the Jolani Gale, Cowin, a key, the Pian Duce Ladalo, the Jolani Chugale, seen only Shocha Pisuela, Duyabale, Gibisa Airlines, so ye, keys in the jungle, such a dollar, Lounge, and Yimare, Mimangue Jat, Nadongue, no tea, Shocha Pisuebare, Asura by Mima, National Airline Gale, the Sayagano shows in a Piswena, Duyabare, the low season the jow, pay tired at Pidu Kiva Lunga, Pian Pula Lara, Duyabare. Yanga Naganjari, Tuamiare, Champion, Colombia, Piru Kizuari, Miaji Duaja, Tuyabare, Tapi, Pelau, Piule, Pagan, Pan, Sara Murigule, Duaja Badire, Alu Duaja Lule, Murichuma, Hoderi B, July Tose, Yana, Tose de Meneso, Yango, a twelve Wibi Gala, Macari, Chabi, T. Pikiraba.
Dabiman, Leshi, Chain, T. Pirima. Piabatori, Badai Saya, Sao Nugu, Punlim, Baby Babu, Bagamma Suing, Govin 19 at Badabi, Sisibu, Dinsimbo, Luni de Aja, Tishare, Pia Sakunasugo, Pumio, Great Big Bin Library, Julina Gong, Wing out Pumio, Guinyame, Lujina, Tari, Yangong, Dinega, Piari, Jan Pumbo Yakule, now so library, Mobdine, Tampu Ziaka, Sese, Ganchi, Momagan, Ganchi, Rigu, Doyo, Lepa, Nabi, Chipime, Eari, Dine Down in Shidu Rigaro, Nemeji, Chongdane, Muisang, Ganchi, Doyo, Quinguro, Big Bin Tazeva, Hotene, Kido, Lunga, Dudia, Sinine, Govin 19, Tencho 9, 9 and Chune, Nanang Engine, the board to New Jersey, UB, at the end, let Leper Quimp Dubu, Gisagaro, Masana, Nibabu, the daughter, Govin 19, Go, Gangong, Tencho 9, Yilo, the Macare. VNN Nangama, Virus Gusamuri, Pian Tilalu, a Cheniri, Sanchi Niazeba, Kido Longan, Nangangago, Nago Dime Pian Puimbo, Suragaro, a Dolego, Lanwibare, a Jangaro, Edilu, Pian Puin Lagi, Virus Gusamuri, the Jobian Pilai, Nemaning and Jemai, Sausha Musinica, Kanai, Shime, Mishibu, Matejare, Chini Jama, Lashimagobe, Nangangane, Chase Sep, Diswere, Bowman, Lijang Line, Alo, Ogo Lago, T. Yes, I tabadi.
Fellow web people, Kobe, and I need Techo Namu Bomu TV. Pirinki do a long and Pian Satin, I know. Any long and in a Sessa Patadure, a long and Quilla Yalara, Kaune Lakanawa. Naganga Kido a long and Piamasati, me a daughter. Kido a long and a dread, Loa the Miago, Piense Tanaimo, a Cheyani Badi there. Kido and the Athede Portoda, a Pampi, Shugeji, double yet stress on the Andiari, a Miapia Porto di Sauda, Sarani will look Tabu Luba there. These are Lunga Lady Shinda Labo Dre, Kiveri and Ine, Airbnb Lu Mugani, the set, Nima Deku Guyao, the Lunga Pisi, a kind of never barn and Pisi, Deku Nine, Lungani, Luga Guyao, Hotene Kidua Ubri, Nubri Rule, Pinse Bitabu Luare, Dilu Babazo, Pinse Tanema, Gubin Idea Lu, Mima Kidua Lunga, a Nijan Nagani now, a Miyagi Naja Jamibe, a Milan and Mapichama.
ဒီကရှိရတဲ့ဖြစ်ပါစေတော်ရရှင်များရှင်ဖီရီကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ဖီရီမြန်မာဝိုင်း Facebook ဖြူရင်းမြန်မာဝိုင်းအစီအစဉ်ကိုကိုသိရှိထားတဲ့အချက်လက်လေးတွေပေးပို့ခြင်းပါတယ်လိပ်စာအီးမေးလိပ်စာနဲ့ဖုန်းနံပါတ်လေးသိခြင်းပါတယ်ဟုတ်ကဲ့ပါရှင်ကျမတို့ရဲ့အီးမေးလိပ်စာကဘန်ဗီဆက် ဒီမှာအလွယ်ကူဆုံးနှီးလန့်ကတော့အခုလိုမျိုး Messenger ကနေပြီးတော့စာရေးတာပါပဲအဲဒီကစာတွေကိုရေးရင်ချက်ချင်းနဲ့ကျမတို့စီကရရတယ်အဲဒီစာတွေကိုလည်းပတ်မှန်ပြန်စားပေးနေပါတယ်ကျေးဇူးတင်ပါတယ်နော်သူ့လိုပဲအလားတူရေးလာတဲ့နောက်ထပ်တော်ရရှင်ကတော့တူတန်ပေါင်းဆိုတဲ့တော်ရရှင်မှာကချင်ကပါဟယ်လိုဗီယိုရေးတယ်ကျွန်တော်ကဗီယိုရေးတဲ့မှန်ကန်တဲ့ပရိသတ်တစ်ယောက်ပါ ဗီဒီယိုကိုအထူးပဲကျေးဇူးတင်ပါတယ်။သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပေးနေတဲ့အတွက်ပါ။သတင်းတွေပေးလို့ရတဲ့မြန်မာဖုန်းနံပါတ်လေးပေးပါလားတဲ့။ဟုတ်ကဲ့။ခုနကသောရရှင်ကိုပြောသလိုပဲကျမတို့လောလောဆယ်ဒီကိုဗစ်အရေးပေါ်အခြေအနေကြောင့်ရုံးတွေပိတ်ထားပါတယ်ရှင်။ရုံးတွေမှာလူမရှိလို့ဒီဖုန်းနံပါတ်တွေလည်းအဆင်မပြေပါဘူးနော်။ဒါနဲ့တေးချာတာကတော့အခုလို Messenger ကနေပြောစာရေးမယ်ဆိုရင်တော့ဒီရန်ကုန်မှာရှိတဲ့ဝိုင်းတော်သားတွေပေါ့နောက်ပြီးတော့ကျမတို့နေအတိအတိမှာအလုံးလုံးနေကြတယ်ကျမတို့အဖွဲ့သားတွေအားလုံးဒီ Messenger ကိုဖတ်လို့ရပါတယ်ဒါကြောင့်မလို့တော်တော်ရှင်နေစီကရေးလာတဲ့စာရေးအားလုံးဒီ Messenger ကနေပြောရေးပို့လာတယ်ဆိုရင်တော့အခုလောလောဆယ်ဒါအထူးရောက်ဆုံးလို့ပဲပြောချင်ပါတယ်ရှင်အခုလို့ဆက်သွယ်လာကြရတဲ့အတွက်ကျေးဇူးတင်ပါတယ်အေယာဝီတရေကောင်းဆိုတဲ့သောရရှင်ကလည်းစာတူတူလေးပဲရေးလာတာပါနှစ်သက်စွာနားဆင်နေပါတယ်ဗီဒီယိုဖိုင်နေနဲ့နေ့စဉ်တင်ဆက်မှုသတင်းတွေကိုလည်းကြည့်ရှုချင်ပါတယ်တဲ့ဟုတ်ကဲ့ပါအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကျွန်တော်တို့ VOA ရဲ့ရုပ်သံတင်ဆက်မှုတွေကိုကြည့်ချင်နေဆိုရင်တော့ည9နာရီတိုင်းမှာထုတ်လွှင့်ပေးတဲ့ VOA ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုနိုင်ပါတယ်Democratic မြန်မာအတန်ရုပ်တံလိုင်းမှာဆိုရင်တော့ည10နာရီနဲ့နောက်တစ်နေ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ဒီရုပ်တံထုတ်လွှင့်မှုအစီအစဉ်အားလုံးကိုမြန်မာဝိုင်း Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်เนาะအဲ့မှာဗီဒီယိုသတင်းတစ်ပုဒ်ချင်းစီကိုလည်းကြည့်လို့ရပါတယ်ကျွန်မ Messenger ကနေပြီးစာပြန်ရင်းနဲ့ပဲ Facebook ကျွန်မတို့ရဲ့ဒီ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာလေးလည်းထည့်ပေးလိုက်ပါတယ်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်သောရရှင်ကတော့ကျမကစားရအများကြီးကမှသူ့ရဲ့နာမည်လေးကိုကျမမရေးထားလိုက်မိလို့ပါကိုသိန်းထိုင်ဦးနဲ့ဦးကိုနီချီဦးပြင်ဆင်ရဲ့အင်တာဗျူး2013လောက်ကဖြစ်နေတင်တယ်တဲ့ဘလို့ပြန်ရှာလို့ရပါလဲဆိုပြီးမေးလာတာပါဟုတ်ကဲ့ပါဒီသောရရှင်တောင်းထားတဲ့အင်တာဗျူးကိုကျမရှာပေးပြီးတော့အဲ့ဒီမှာ link နေပို့ပေးလိုက်ပါရဲ့เนาะအဲ့ဒီအင်တာဗျူးက2014ဇန်နဝါရီလကပါဥက္ကိုနီရဲ့အမေရိကန်ပြည်အောင်စုခီးစင်မှာ VOA Washington ရုံးချုပ်ကျမတို့ရုံးကိုရောက်ရှိအောင်မှာ VOA Studio မှာတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။အဲ့ဒီဗီဒီယိုကိုကြည့်လို့ရတဲ့ YouTube link ကိုလည်းအဲ့ဒီ Messenger စာမှာထည့်ပေးလိုက်ပါတယ်။နောက်ပြီးတော့ကျမတို့အဲ့ဒီမေးမြန်းခန်းတစ်ခုလုံးအစအဆုံးကိုစာနဲ့ဖော်ပြထားတဲ့ဒီကျမတို့ VOA Internet စာမျက်နှာမူရင်းကိုလည်းထည့်ပေးလိုက်ပါတယ်ရှင်။ဒီတော့ရှင်နေလို့ရကျမတို့စီကအစီအစဉ်တွေကိုဒီအစီအစဉ်အဟောင်းတွေကိုပြန်ကြည့်ခြင်းနဲ့ပြန်နားထောင်ခြင်းနဲ့ဆိုရင်တော့နှစ်မျိုးလုပ်လို့ရပါတယ်တစ်ခုကတော့ကျမတို့ရဲ့ဒီမူရင်း online စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့စာမျက်နှာကိုတော့ပြီးအဲ့မှာရှာရန်ဆိုတဲ့အကွက်လေးမှာဒီဥက္ကိုနီဆိုတဲ့ဥက္ကိုနီပေါ့နော်အဲ့လိုရိုက်ထည့်လိုက်တဲ့ခါမှာအဲ့ဒီအကြောင်းအရာဒါမှမဟုတ်အဲ့ဒီလူပုဂ္ဂိုလ်နဲ့ပတ်သက်တဲ့ကျမတို့တင်ဆက်ပေးထားတဲ့သတင်းတွေအများကြီးပေါ်လာပါလိမ့်မယ်အဲ့ဒီထဲကမှပြန်ရှာရပါတယ်ရှင်ကမ္ဘာမို့ကိုပြန်ကြည့်စင်တဲ့အစီအစဉ်ကတွေးဆုံမေးမြန်းရဲ့ဥပမာအမျိုးသမီးခန္ဓာအဲ့လိုမျိုးခန္ဓာအလိုက်ဆိုရင်တော့ကျမတို့ခန္ဓာအလိုက်တင်ထားပြီးတဲ့စာမျက်နှာတွေလည်း website စာမျက်နှာတွေရှိပါတယ်။ခုနမူရင်းစာမျက်နှာကနေပြီးတော့အဲ့အစီအစဉ်တစ်ခုချင်းစီအတွက်တင်ထားတဲ့စာမျက်နှာတွေစီတွားလို့ရပါတယ်။အဲ့မှာပြန်ပြီးတော့ရှာလို့ရပါတယ်ရှင်။နောက်တစ်ခုကတော့ကျမတို့ viewer မြန်မာပိုင်း Facebook စာမျက်နှာမှာ share ရန်ဆိုတဲ့နေရာလေးမှာကိုအဲ့မှာကြည့်စင်တဲ့အကြောင်းအရာနားထောင်ခြင်းတဲ့အကြောင်းအရာကိုစာရိုက်ထည့်ပြီးတော့အဲ့မှာ share ကြည့်လို့လည်းရပါတယ်။Facebook စာမျက်နှာကတော့နည်းနည်းလေးအကြောင်းအချက်တွေများလို့အားကြီးလို့နည်းနည်းရှာရတာခက်ပါတယ်။ကျမတို့ internet စာမျက်နှာကရှာရတာလွယ်ကူပါတယ်ရှင်။စမ်းကြည့်ပါ။အစီအစဉ်အဟောင်းတွေကိုနားထောင်ခြင်းနဲ့သောရရှင်တွေအားလုံးအတွက်ဖြည့်ကြားပေးတာဖြစ်ပါတယ်ရှင်။ကသတင်းတွေပြန်ပြတ်တတင်ဆက်မပေးလို့ပါဆိုတော့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ကတော့မြတ်စိုးဆိုတဲ့သောရရှင်မှာသူက VOA နဲ့တခြားနိုင်ငံသားသတင်းဌာနတွေကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တိုင်းရင်းသားအရေးနဲ့အခက်အခဲသတင်းတွေကိုတခါမှကြော်ညာတာမတွေ့ပါဘူးမင်းတို့သတင်းဌာနကလည်းလူမျိုးစွဲသတင်းဌာနလားမသိရဲ့သူရဲ့မှတ်ချက်လေးကိုကြည့်ပြီးတော့သူ့ဘဲအစည်းအဝေးကိုများဘဲအချိန်နားထောင်မိလို့ဒီလိုမျိုးပြောသလားဆိုပြီးတော့စဉ်းစားမိပါရဲ့နော်အဖြစ်လို့လဲဆိုရင်ကျမတို့ VOA ကနေပြီးနားထောင်တဲ့လူတွေလည်းသိပါတယ်။ကျမတို့ VOA ကသတင်းတင်ဆက်မှုတွေမှာနေ့စဉ်လိုပဲတိုင်းသားဒေတာတွေကစီရေးပဋိပက္ခဒါမှမဟုတ်လဲလူမှုရေးကိစ္စရက်တွေသဘောအဘေးအနေကြားရောက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီမကြံရအောင်တင်ဆက်ပေးနေတာဖြစ်ပါတယ်။နောက်ပြီးတော့တက်တက်အစီအစဉ်အနေနဲ့ဆိုရင်လည်းကျမတို့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဒါတိုင်းရင်းဒေတာတွေကနေပြီးတော့သတင်းတောက်တွေကိုယ်တိုင်ပေးပို့တဲ့သတင်းတွေဖြစ်ပါတယ်။ပြီးတော့ Frontier မြန်မာသတင်းဌာနကနေပေးပို့တဲ့ဒုတိယအစီအစဉ်ဆိုရင်လည်းတိုင်းရင်းဒေသတွေကဒီတကယ်လက်တွေ့ကြုံနေရတဲ့အနေအထားအဖြစ်အပျက်တွေကိုအဲ့ဒီတိုင်းရင်းဒေသသတင်းဌာနတွေကိုယ်တိုင်တင်ဆက်ပေးတာကိုကျမတို့ VOA ကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒါကြောင့်မို့ကျမတို့အစီအစဉ်တွေကို Radio ကနေနားထောင်ရမယ်ဖြစ်ဖြစ်လုံမြင့်တန်ကြဒီလိုမှမအားရင်လည်းကျမတို့ဒီ Facebook နဲ့ website ပေါ်မှာတင်ဆက်ပေးတဲ့အစီအစဉ်တွေကိုနည်းနည်းဖတ်ကြည့်ပါအောင်လို့အကြံပြုချင်ပါတယ်နော်။ VOA ကိုအားပေးတဲ့အတွက်ကျမတို့ကျေးဇူးတင်ပါတယ်။ ခုဆက်ပြီးတော့အချိန်ရလောက်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးကြပါရစေ။ပထမဦးဆုံးရှမ်းပြည်ကရင်ဖွင့်လာတဲ့တော်ရရှင်မတ်စုရဲ့စာကိုဖော်ပြပေးကြပါမယ်။ရှမ်းပြည်ရှိပိုင်းမိုင်းတုံမြို့နယ်တွင်မှာစက်တုံပြူစိုက်ပျိုးတဲ့တောင်သူတွေရဲ့အခက်အခဲကိုသက်ဆိုင်ရာလူကြီးတွေသိအောင်လို့ VOE ကိုစာရေးရခြင်းဖြစ်ပါတယ်ဆိုပြီးတော့ရင်ဖွင့်စာရေးလာသူမတ်စုရဲ့စာပါ
။ကျမတို့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံကထွက်တဲ့စက်တုံပြူတွေကိုတာချီလိတ်နေစားကတဲ့ဖြင့်ထိုင်းကိုတင်ပို့ပါတယ်။အဲ့ဒီလိုတင်ပေါ်တဲ့နေရာမှာကုံတဲ့ပွဲစားတွေရဲ့အမျက်ကြီးစားမှုရဲ့နေဆက်ကုံတဲ့ခွန်တိုးကောက်တာရဲ့ဂိတ်ကြီးပေးနေရတာတွေရဲ့နဲ့စက်သွန်စီကတောင်သူတွေမျောလိတယ်လို့မရခဲ့ပါဘူး။ထိုင်းမှာစက်သွန်တကီလို34ဘတ်နဲ့ဝင်နေတဲ့အချိန်မှာဒီကတောင်သူတွေကတော့တကီလို15ဘတ်နဲ့ပဲရောင်းရပါတယ်။ပွဲစားတွေပေးတဲ့တကီလို15ဘတ်ဟာတောင်သူတွေအတွက်အရင်ပြန်မရတဲ့အပြင်အရှုံးမှပေါ်စီပါတယ်။တောင်သူတွေမျောလင့်နေတဲ့စက်သွန်ဖြူစည်းကွက်ကိုတရားဝင်ဖြစ်အောင်နှစ်နိုင်ငံအစိုးရတွေညှိနှိုင်းပြီးဖော်ဆောင်ပေးပါလို့ POA ကနေတဆင့်ရှမ်းပြည်နယ်ဝန်ကြီးတီအောင်စာရေးတိုင်းရှင်းပြလိုက်ပါတယ်
။မြန်မာနိုင်ငံကထရက်ကုန်တွေပေါ်မှာဒီဈေးမနစ်နာရအောင်လို့နှစ်နိုင်ငံအစိုးရရဲ့ညှိနှိုင်းဆောင်ရွက်ပေးပါဆိုတော့ပြောလာတာပါ။သူပြောလို့တိုက်ဆိုင်ဆိုင်ပါပဲကျမတို့ဒီစနေနေ့ကတင်ဆက်ပေးသွားတဲ့ရုပ်မြင်သံကြောင်းအစီအစဉ်မှာဒီတွေ့ဆုံမေးမြန်းခန်းဒေါက်ခင်မျိုးသက်ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းပြောထားတာလဲအလားတူပါပဲမြန်မာနိုင်ငံကထွက်တဲ့ဒီစိုက်ပျိုးထွက်ကုန်တွေအကုန်လုံးကိုတခြားနိုင်ငံတွေကဝယ်ယူတဲ့အခါမှာဈေးကိုတေးချစနစ်တကျမနစ်နိုင်တဲ့ဈေးမျိုးရအောင်လို့အစိုးရအနေနဲ့လည်းညှိနှိုင်းလှုံ့ဆော်ပေးတင်ကြောင်းဒီတော်ရရှင်ပြောထားပါတယ်ရှင်စိုက်ပျိုးရေးနဲ့ပတ်သက်တဲ့တွေးဆုံမေးမြန်းခဲ့မှာတော့ဒီမှာကျန်းကျန်းပြန့်ပြန့်ရင်ဖွင့်လာရင်နောက်ထပ်တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်သူကတော့တကယ်ကိုအခက်ကြုံနေရလို့ရင်ဖွင့်လာတာဖြစ်ပါတယ်ပါကံမြုံနယ်ရှာဒူးစုကြီးရွာနာမှာရွှေမော်လုပ်ငန်းလုပ်နေကြတာအများကြီးပါဗျာ။ဖြီသူစစ်ခေါင်းဆောင်ကမော်ရဲငွေကောက်တယ်။ပြီးတော့တိုင်းမှုဒူတိုင်းမှုဓာကဆာမှုဒူဓာကဆာမှုတို့ကိုလာစေအခွန်ကောက်ပြီးတော့လက်ထိုးကြပါတယ်။သူလည်းချမ်းသာနေပါပြီ။ဒါပေမဲ့အောက်ခြေစစ်တီရဲဘော်တွေတပြားမှမရကြပါဘူးတဲ့။ဒါလေးရှင်ဖွင့်ကျင်လို့ပါဆိုပြီးတော့သူကပြောလာပါတယ်။သူရင်ဖွင့်လာတဲ့ကိစ္စကတော့ဒီလက်ပေးတဲ့ကိစ္စမှာလက်ပေးလက်ယူကိစ္စမှာသူတို့ရဲဘော်တွေမရလို့ဒုက္ခရောက်ကြတဲ့အကြောင်းပြောလာတာပါလက်စားတဲ့အဖွဲ့အစည်းဘက်မှာတော့ဒုက္ခရောက်နေသူတွေအများကြီးပါဆိုပြီးတော့ဒီတော်ရရှင်ရဲ့စာမှာပြောထားလို့အဲ့ဒီသားဘက်မှာစင်စင်ရဲရဲကြက်ကြက်တည်းဖြစ်နေကြရတဲ့အခြေအနေကိုပို့ပြီးတော့ပေါ်လွင်စေပါရဲ့နော်တော်ရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါရဲ့နောက်ပိုင်းမှာတော့တော်ရရှင်တွေတောင်းဆိုထားတဲ့မြမသချင်းလေးတစ်ပုဒ်နဲ့မေတ္တာတည်းလက်ဆောင်ဖြောပြပေးမှာဖြစ်ပါရဲ့ရှင်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုမြန်မာတင်းချစ်တော်ရရှင်တွေအတွက်ဒီချက်လေးတစ်ပုဒ်မြစ်တာဒီလက်ဆောင်ပေးချင်ပါတယ်နော်။ဒီတစ်ပတ်တော့ဗန်နီဖြိုးတီဆိုထားတဲ့လမ်းခွဲပုံမြင်ဆိုတဲ့တချင်းလေးနဲ့ဖျော်ဖြေပေးချင်တာပါ။ဖျော်ဖြေချစ်တော်ရရှင်တွေအားလုံးနှစ်ထိုင်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါဦးနော်။
မချာခင်အဖြူရောင်တိမ်တွေငေးကြည့်နေရင်သူမရဲ့နာကုန်တော်လေးကပြားတွေရေးဘူးတဲ့လမ်းခွေရမယ်နေရောင်သာလိမ့်မယ်ငါလည်းတကယ်ပါမတင်ထားမိခဲ့ချိန်ချာချာသယောသူချိုးရိခစ်တာခဏနဲ့ပြတ်ကြောင်ခဲ့နေနေငါနေ
ဒီပြုတ်ပြဆိုထားတဲ့လမ်းခွဲပုံမျိုးဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသတင်းတောင်းဝါတွေကိုတနင်္လာနေ့ညပိုင်းနဲ့ဒီနေ့လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့VOA ရဲ့ internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်เนาะကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
ခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်ကိုရိုနာကပ်ရောဂါကာလအတွင်းပြင်းထန်နိုင်ငံမှာရေဘော်ဂီတဖျော်ဖြေပွဲတစ်ခုကိုရေဘော်ဆန်နီယာတီဖျော်ဖြေခဲ့ကြပါတယ်။ဂျော်ဒန်နိုင်ငံအာမန်မျိုးကအသက်18နှစ်အရွယ်ကောင်လေးတစ်ယောက်ဟာတစ်သီးတွေပေါ်မှာနာမည်ကြီးအနုပညာရှင်ပုံတွေဖန်တီးရောင်းချနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။ကိုရိုနာကပ်ရောဂါကာလအတွင်းပြင်းထန်နိုင်ငံမှာရေဘော်ဂီတဖျော်ဖြေပွဲတစ်ခုကို၁၈ရာစုရဲတိုက်ကြီးနောက်ခံနဲ့ရေဘော်ဆန်နီယာတီကတ်ဖျော်ဖြေခဲ့ကြပါတယ်။အဆိုတော့အဲဗလင်းဂျိုးနဲ့ဆန်နီယာပညာရှင်ဆီဆီလီရောက်တာတို့နှစ်ဦးပေါင်းပြီးဖျော်ဖြေခဲ့ကြတာပါ။ရှိုပင်တို့လိုကန်ဒဝင်ဆန်နီယာပညာရှင်တွေရဲ့တီးတွေကိုတီကတ်ပြခဲ့ကြတယ်လို့ပီအန်နိုဂျူလက်အဖွဲ့ဟာအဖွဲ့လိုက်လည်းပြီးဆိုဖျော်ဖြေခဲ့ကြပါတယ်။၁၈ရာစုကစောက်ခဲ့တဲ့ရဲတိုက်ကြီးပန်းရှင်ကဖိတ်ခေါ်ခဲ့တဲ့အတွက်အခုလိုပြင်းထန်နိုင်ငံမြောက်ပိုင်းကနေမျိုးလေးမှာလာရောက်ဖျော်ဖြေခဲ့ကြတာလည်းဖြစ်ပါတယ်။ဒီပွဲမှာဆန်နီယာကြီးကိုရေပေါ်မှာပေါ်အောင်ဖန်တီးထားပြီးပရိသတ်တွေကရေကန်ပေးမှနှာခေါင်းစီးတွေတက်တယောက်နဲ့တယောက်ခက်ခွာခွာနေကြပြီးအားပေးခဲ့ကြတာပါ။ပြင်းထန်နိုင်ငံမှာကိုဗစ် -19 ရောဂါကြောင့်သေဆုံးသူ3,000ကျော်သွားပြီးဖြစ်တယ်လို့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာနှာခေါင်းစီးတွေကိုမဖြစ်မနေတက်ခိုင်းထားပါတယ်ရှင်။
ဂျော်ဒန်နိုင်ငံအာမန်မြို့ကအသက်18နှစ်အရွယ်ကောင်လေးတစ်ယောက်ဟာသစ်သီးတွေပေါ်မှာအနုပညာရှင်ပုံတွေဖန်တီးနေပါတယ်။သစ်သီးအလှပညာရှင် Rami Adablah ဟာသူ့ဆိုင်မှာရှိတဲ့ဖယဲသီး၊ရွှေဖြုံသီးနဲ့တခြားသစ်သီးပုံတွေကိုအလှပြင်ပေးနေတာပါ။နာမည်ကြီးအီဂျစ်အဆိုတော် Um Khontung ကနေပန်းကနုတ်အလှတွေကိုဖန်တီးနေတာကြောင့်ဝယ်ယူသူဖောက်တဲ့အသစ်တွေကိုဆွဲဆောင်နေတာပါ။အခုလိုပညာကိုအွန်လိုင်းကဗီဒီယိုတွေကနေတဆင့်တင်ကြားခဲ့တာဖြစ်ပြီးတော့အနုပညာသင်တန်းကျောင်းတက်ပြီးသင်ကြားခဲ့တာတော့မဟုတ်ပါဘူး။သူ့ရဲ့အိမ်မက်ကတော့ဒီတစ်သီးအစားပြင်အနုပညာကိုစီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်အောင်ဆက်လုပ်သွားမယ်လို့အဒဘလက်ကပြောပါတယ်ခင်ဗျာ
။ဆူလလာ၂၈ရက်နေ့ကစရောက်တဲ့ထိုင်းပြည်မဟာဝစီရာလွန်ကုန်းရာမ30ရဲ့မွေးနေ့ကိုအဝေးချင်းဒရုန်းရင်ရာနဲ့ချီမီထွန်အလှပြပြန်တန်းဂုဏ်ပြုခဲ့ကြပါတယ်။7မိနစ်ကြာမီထွန်အလှပြပွဲမှာဒရုန်းယာဉ်ပေါင်း900ကိုအသုံးပြုပြီးတော့တက်တော်68နှစ်ပြည့်ပြီဖြစ်တဲ့ထိုင်းဘီရင်ကြီးရဲ့ရုပ်ပုံကအမျိုးမျိုးကိုဖန်တီးပြခဲ့ကြပါတယ်။အဲဒီနောက်ကျေးဇူးတင်တဲ့အထိမ်းအမန်းနဲ့ကိုရိုနာကပ်ရောဂါကာလအတွင်းရှီတန်းကနေရင်ဆိုင်တိုက်ပွဲဝင်နေကြတဲ့ဆရာဝန်တွေတူနာပြုတွေရဲ့ပုံတွေကိုလည်းဖော်ပြခဲ့ကြပါတယ်။ပြည်ခဲ့တဲ့သတင်းပတ်တွေအတွင်းထိုင်းနိုင်ငံမှာဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးဒီဆန္ဒပြပွဲတွေအတွင်းထိုင်းဘီရင်စနစ်ကိုတွယ်ဝရည်ညွှန်းဝေဖန်မှုတချို့လည်းရှိခဲ့တာပါ။အရင်တော့ကဆိုရင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဘရင်စနစ်ကိုမဝေဖန်ဖို့ထိုင်းဝန်ကြီးချုပ်ကတိပေးခဲ့ဘူးပါတယ်။ဘရင်မိသားစုကိုအကောက်အွယ်ပေးထားတဲ့ဥပဒေကိုတုံ့ပြန်နှိတ်ကွတာတွေမလုပ်ဖို့လဲထိုင်းဘရင်ကြီးကဝန်ကြီးချုပ်ကိုပြောဆိုခဲ့ဘူးပါတယ်။ထိုင်းနိုင်ငံမှာဘရင်စနစ်ကိုစော်ရတာဟာ1015နှစ်အထိကြာခံရနိုင်တဲ့ပြစ်မှုဖြစ်ပါတယ်ရှင
်။အိန္ဒိယနိုင်ငံကအသက်85နှစ်အရွယ်အဖွားအိုတယောက်ဟာဒုတ်တိုင်းကစားပြပြီးတော့အင်တာနက်အွန်လိုင်းစာမျက်နှာတွေမှာနာမည်ကြီးနေပါဗျ။အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရာစတာပီနယ်ပူနေမြို့မှာနေထိုင်တဲ့ရှန်တာပါဝါဟာအိန္ဒိယရိုးရာလက်တီခက်တီဒုတ်တိုင်းကိုလမ်းမတွေပေါ်မှာဖျော်ဖြေနေတာပါ။သူအဲ့ဒီလိုဒုတ်တိုင်းကစားပြတဲ့ဗီဒီယိုကိုဘောလီဝုဒ်ကနာမည်ကြီးမင်းသား Radish Deshmukh က Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာတင်လိုက်တဲ့အခါမှာတော့
ที่ชื่อดูตรงนั้นจอดว่าแกว่าเลยป่าวฮะที่ดูตายก้าวสิ่งนี้ต้องมีอายุกระเดียกเลี้ยงเนี่ยรับผิดบีโออันนั้นอยู่กับสีเส้นมีชีเดบูโลเลยเกี่ยวว่าเลยขมยา
ရင်တန်ကြာအစီအစဉ်လေးကိုပြည်ရင်းမြစ်စီမှာရုံရင်တန်ကြာလိုက်မှာကြည့်ရှုနိုင်ပါ යි နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါဒီနေ့ပါနေ့မှာဘောဓုတပညာပေးနဲ့ရတဆောင်တဲ့အစီအစဉ်လေးကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်ဒီမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါ යි ဒီအစီအစဉ်လေးကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါ යි VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါသေးတယ်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါ။အိန္ဒိယနိုင်ငံမှာစားသုံးဖို့ဘေးမကင်းတဲ့အရက်ပုံးရောင်းချမှုနဲ့ဆက်ဆက်ပြီးလူ200ဆင်ကျော်ကိုရဲကဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ဝင်တဲ့အာဏာပိုင်တို့လည်းရာဒူးကရက်ဆိုင်ထားပါတယ်။ဒီအရက်ပုံးတောက်တာကြောင့်လူ80ကျော်သေဆုံးခဲ့ပါတယ်ရှင်။ဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေတစ်ကိုတုံးပြီးဒီမိုကရေစီရေးလှုပ်ရှားမှုကိုဆက်လက်နှိမ်နင်းလာရမှာအခုအမေရိကန်နိုင်ငံသားတအူးအပါအဝင်လက်ရှိနိုင်ငံသားမှနေထိုင်တဲ့တက်ကြွသူ6ဦးကိုပါဖမ်းမိန်ထဲထည့်လိုက်ပါတယ်။အမေရိကန်နိုင်ငံသားဆမ်ယူအယ်ချူးကဒီဥပဒေအောက်မှာဖမ်းမိန်ဝရန်ထုတ်ခံထားရတဲ့ဒီမိုကရေစီရေးတက်ကြွသူ6ဦးထဲမှာသူလဲပါပေမဲ့ဟောင်ကောင်ဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေတာကိုတော့ရက်ဆိုင်မှာမဟုတ်ဘူးလို့ VOA ကပြောပါတယ်။ COVID-19 ကာကွယ်ဆေးကိုခွဲတန်းတဲ့ကဏ္ဍဦးစထိုးမဲ့အစီအစဉ်အတွက်ညွှန်ကြားချက်မူကြမ်းတချို့နောက်လာနှောင်းပိုင်းမှာထွက်လာလိမ့်မယ်လို့အမေရိကန်ပြည်ထောင်စုကျန်းမာရေးအာဏာပိုင်တွေကမျှော်လင့်ထားပါတယ်။ဒါပေမဲ့လည်းဘသူတွေကိုကာကွယ်ဆေးစပြီးထိုးပေးမလဲဆိုတာကိုတော့ခက်ခက်ခဲခဲဆုံးဖြတ်ရဖို့ရှိပါတယ်။ COVID-19 ကပ်ရောဂါဘေးကြောင့်အလုတ်လက်မဲ့ဖြစ်ခဲ့ရတဲ့အမေရိကန်အလုတ်သမားသန်း30အတွက်ဘလောက်အတိုင်းအတာအကူအညီတွေထပ်ပေးမလဲဆိုတာသမရအင်ဂျူရော်နဲ့ထိတ်တန်းဒီမိုကရက်အမတ်တွေဆက်ပြီးဆွေးနွေးနေပြီးတနင်္ဂနွေနေ့အထိတော့သဘောတူညီချက်မရသေးပါဘူး။အလုံးလက်မဲ့တွေကိုတစ်ပတ်ဒေါ်လာ600အကျိုးခန့်စားခွင့်အပိုဆောင်ပေးတဲ့အစီအစဉ်တီးခဲ့တဲ့တောက်ကြနေ့ကကုန်ဆုံးသွားပါပြီ။ဒီထောက်ပံ့ကြေးကို2020ပြည့်အကုန်ထိအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့ဒီမိုကရက်တွေကဆက်ပြီးပေးတင်နေပါတယ်။ VOA မြန်မာပိုင်းရဲ့တင်းနာနေနေတဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလောယာယီရဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုတင်ဆက်သွားမှာပါ။ VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်ရွဲ့အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေတာဖြစ်ပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.